Welcome to the Voice of America in Burmese.
Mingla Manakim, Mato Tashi Nashi, Bureau American, Diana Townsashikuni, Noemala Nesseli, Sene Nimanakin, Season ago, Washington Murogani Satin Torini Babi, Sangomita Thompson, Elise, Lizish Togani Payunas in Naimarashi.
မနက်လာပါဒီမနက်အတွက်အစီအစဉ်တွေကိုတာဝန်ယူပေးဆက်သွားမှာပါကျွန်တော်ကျော်လမခင်မတ်အင်ဂျင်နိုင်ငံမတ်အင်ဂျင်နိုင်တဲ့သူနိုင်ငံကဒရင်တွေကိုကြီးညာတာဝန်ရှိပါတယ်အခုထိတ်တန်ရဒရင်တွေမှာဆိုးရှင်ရင်ရာသီဥတုဖောက်ပြန်မှုတွေကြောင့်အမေရိကန်နိုင်ငံအတွင်းမှာဆိုးရတဲ့သဘောပေးအန္တရာယ်ရင်ဆိုင်နေရတဲ့ကြောင့်အမေရိကန်ဆိုးရထဏာတွေပူပေါင်းပြီးတော့စင်ကန်စာတစ်စောင်ထုတ်ပြန်တ ုတ်ပြန်တဲ့ဗလာရီလက်ခွေဆိုင်ရာစီရင်ခံစာမှာဖော်ပြလာတဲ့အကြောင်းကုလသမဂ္ဂထွေထွေညီလာခံရဲ့မြန်မာရေးဆုံးဖြတ်ချက်ကိုတောင်အာဖရိကကနေပြီးတော့ထောက်ခံပေးဖို့စီစဉ်နေတဲ့အကြောင်းစတွေကိုကြားမှာပါခင်ဗျာ
။ကောင်းပါပါရှင်။ကမ္ဘာပေါ်မှာပသာရေးလွတ်လပ်ခွင့်ချိုးဖောက်ခံရတဲ့နိုင်ငံတွေထဲမှာမြန်မာနိုင်ငံပါဝင်နေတယ်လို့ပသာရေးလွတ်လပ်ခွင့်အစီရင်ခံစာကဖော်ပြလိုက်တဲ့သတင်းမှကြားဖို့ရှိတာကတော့
ရေရွက်ချက်ရှိရှိဖြတ်စည်းခဲ့တာရှိရဲ့ဥမာဘုံတီးရဲ့ခြားမှာဖောက်ခွဲလိုက်တာရှိတယ်။ကျွန်တော်ရဲ့ဥမာအလူပုံးတွေရိုက်ခွဲမှလူခဲ့တာရှိတယ်။
ကချင်မဟာမိတ်အဖွဲ့ကကိုကွန်ဆန်ပြောသွားတာပါအပြည့်စုံတော့နောက်ပိုင်းမှာကြားမှာပါဒါအပြင်အမေရိကန်နိုင်ငံ Yale တက္ကသိုလ်မှာကျင်းပတဲ့ World Scholar Cup ကမ္ဘာပညာရှင်ဖလားစုပြိုင်ပွဲမှာနိုင်ငံပေါင်း90ကျော်ထဲကမြန်မာနိုင်ငံကိုစားပြုဝင်ပြိုင်တဲ့ကျောင်းသားမုံမဝင်းရရွှေတစိရောငွေတစိတွေပါစုကူခဲ့တဲ့တဲ့တင်ဖန်စီခဏရတဲ့ Writer သတင်းထောက်အမှုရဲ့နောက်ဆုံးအခြေအနေတွေနဲ့အိန္ဒိယကဝေးလံခေါင်းသီးတဲ့ကျွန်းမှာအမေရိကန်နိုင်ငံသားသူကိုရှေးဦးနဲ့ကျွန်းသားတွေတပ်ဖြတ်လိုက်တဲ့တဲ့တင်ကိုနားဆင်ရမှာပါဒုတိယပိုင်းနာရီမှာတော့အပတ်စဉ်ခဏတွေကိုတင်ဆက်သွားဖို့ရှိပါတယ်ခုအရင်ဆုံးတော့ဒီနေ့မနက်နောက်ဆုံးအသတင်းတွေကိုကုကျော်အောင်လွင်နဲ့မအင်ဂျင်နိုင်တို့ကပြောပြပေးကြပါအောင်ရှင်
။ရာသီဥတုဖောက်ပြန်ပြောင်းလဲမှုတွေရဲ့ဒဏ်ကြောင့်အမေရိကန်ပြည်တော်စုတွင်းမှာတော်မီလောင်နာတွေမိုးကောင်ရေရှားမှုတွေနဲ့အင်အားပြင်းတဲ့မုန်တိုင်းတွေအပါအဝင်တဘာဝဘေးအန္တရာယ်တွေကိုရင်ဆိုင်နေရတယ်လို့အမေရိကန်အစိုးရကထုတ်ပြန်တဲ့စင်ခန္ဓာတရားမှာဖော်ပြထားပါတယ်။အစိုးရဌာနတရားစင်ကျော်ရဲ့အကူအညီနဲ့ရေးသားထုတ်ပြန်တဲ့အဲ့ဒီစင်ခန္ဓာဟာတမရဒေါ်နယ်ထရမ့်ရဲ့မူဝါဒတွေနဲ့တော့ဆန့်ကျင်နေတာပါ။ဖလော့တော်ရဲ့အမိန့်နဲ့ရေးသားထုတ်ပြန်တဲ့အဲ့ဒီအစီရင်ခံစာဟာကျေးဇူးတော်နဲ့အားလိုက်ရတွေမှာတိတိကျကျစိတ်နဲ့မနေ့တော့ကပဲထွက်လာခဲ့ပါတယ်။အင်ဗီရောကတော့ဒီအစီရင်ခံစာအပေါ်မှာတုံ့ပြန်ချက်ချက်ချင်းပေးတာမတွေ့ရသေးပါဘူး။ဆာမျက်နှာပေါင်း1000ကျော်ပါဝင်တဲ့အမေရိကန်ရဲ့ရာသီဥတုပြောင်းလဲမှုဆိုင်ရာခံမှန်းချက်အစီရင်ခံစာထဲမှာသတိပေးထားတာကကမ္ဘာကြီးပူနွေးလာမှုကြောင့်ပိုပြီးတော့ပြင်းထန်ပြီးတော့အချိန်ပိုကြာမဲ့သဘာဝဘေးအန္တရာယ်တွေထပ်ပြီးတော့ကြုံတွေ့ရနိုင်ခြင်းရှိတယ်ဆိုတော့ပါပဲ။ဒီလိုဖြစ်နိုင်လာနိုင်တဲ့အခြေအနေတွေအတွက်ထိရောက်တဲ့ဆောင်ရွက်မှုတွေမရှိဘူးဆိုလို့ရှိရင်ပို့ပြီးတော့ဆိုးရွားတဲ့အဖြစ်တွေကြုံရလိမ့်မယ်လို့လည်းစီရင်ခံစာကသတိပေးထားပါတယ်ဒီလိုအဖြစ်ဆိုးတွေကိုရှောင်ရှားနိုင်အောင်မူဝါဒချမှတ်ပြီးတော့လှုပ်ဆောင်မှုလုပ်ရလို့လည်းစီရင်ခံစာကတိုက်တွန်းပါတယ်ဒီစီရင်ခံစာထွက်ပေါ်လာရေးလှုပ်ဆောင်ကြတဲ့အစိုးရအဖွဲ့အစည်း73ခုထဲမှာစိုက်ပျိုးရေးဝန်ကြီးဌာနနဲ့အာကာသလေလာစူးစမ်းရေးအဖွဲ့ NASA တို့လည်းပါဝင်ပြီးတော့တုတ်တေတီ300ကျော်နဲ့ရေးဆွဲထားတဲ့အစီရင်ခံစာဖြစ်ပါတယ
်။ American သမ္မတ Donald Trump ရဲ့လူယုံတော် Roger Stone ရဲ့အနီးကပ်မိတ်ဆွေ Conservative ဆိုင်ဆရာတဦးကသူဟာအထူးစုံစမ်းစစ်ဆေးမှု Robert Mueller ဦးဆောင်တဲ့စုံစမ်းထောက်လှမ်းရေးအဖွဲ့နဲ့ညှိနှိုင်းဆောင်ရွက်နေကြောင်းပြောကြားခဲ့ပါတယ်။ဒါပေမဲ့အသေးစိတ်ပြောဆိုဖို့ကတော့ Conservative ဆိုင်ဆရာ Jeremy Corsey ကငြင်းဆန်ခဲ့ပါတယ်အထူးစုံစမ်းစစ်ဆေးရေးမှူးရောဘတ်မူလာဦးဆောင်တဲ့အဖွဲ့ဟာ2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားရဲ့ဝင်ရောက်စစ်ဖက်မှုတွေအကြောင်းစုံစမ်းစစ်ဆေးနေတာပါသူ့အနေနဲ့ပြည်ထောင်စုစုံစမ်းစစ်ဆေးရေးမှူးတွေကိုလိမ်ညာခဲ့တယ်ဆိုတဲ့ဆွဆွဲချက်တင်ခံရမယ်ဆိုတာကြိုတင်မျှော်လင့်ထားပြီးဖြစ်ကြောင်းပြီးခဲ့တဲ့သတင်းပတ်က YouTube Internet အစီအစဉ်မှာကော်စီကပြောခဲ့ပါတယ်မူလာဦးဆောင်တဲ့စုံစမ်းထောက်လှမ်းရေးအဖွဲ့ကကော်စီကိုအဓိကမေးခဲ့တဲ့ကိစ္စက Stone နဲ့ WikiLeaks တို့ဆက်ဆက်ပတ်သက်နေတဲ့အချက်ဖြစ်ပါတယ်။ Hillary Clinton ရဲ့သမ္မတရွေးကောက်ပွဲမဲဆယ်စည်းရုံးရေးကို Hunter နှောက်ယှက်ခဲ့တဲ့ကွန်ပျူတာသတင်းအချက်လက်ခိုးယူထားတာတွေကို Russia က WikiLeaks ကိုပေးခဲ့တယ်လို့ American ထောက်လှမ်းရေး Agency တွေကသုံးသပ်ထားတာပါ။WikiLeaks အနေနဲ့ကွန်ပျူတာအချက်လက်ခိုးယူမှုတွေကိုထုတ်ပြန်ဖို့အစီအစဉ်ရှိမရှိ Stone အပါအဝင် Trump ရဲ့အနီးကပ်ရှိနေသူတွေတတိပြုမိမမိဆိုတဲ့အချက်ကိုသိရဖို့အထူးစုံစမ်းစစ်ဆေးရေးမှူး Robert Mueller အဖွဲ့အနေနဲ့ Corsi နဲ့ညှိနှိုင်းစကားပြောဆိုမှုကနေအထောက်အကူပေးနိုင်မှာဖြစ်ပါတယ်ရှင်
။ American စစ်တပ်တွင်လေငါပြောင်းလဲထားသူတွေကိုအမှုထမ်းခွင့်ကိုတားမြစ်တဲ့ ဒီအမှုတွေနဲ့ပတ်သက်ပြီးတော့အမြန်ဆုံးကင်တွယ်စစ်ဆေးနိုင်ဖို့ဒီနိုင်ငံတော်တရားရုံးချုပ်ကိုသမ္မတထရမ့်အစိုးရကတိုက်တွန်းတောင်းဆိုလိုက်ပါတယ်။လောဆယ်ဒီကိစ္စနဲ့သက်ဆိုင်တဲ့အမှုသုံးခုကိုကင်တွယ်ဖို့သမ္မတထရမ့်အစိုးရကတရားရုံးကိုမနေ့တုန်းကပဲတိုက်တွန်းခဲ့တာပါ။နိုင်ငံပြောင်းလဲထားသူတွေစစ်မှုမထမ်းရေးဆိုတာကိုပြတ်ထန်းနိုင်ဖို့အစိုးရရဲ့မူဝါဒရေးရာပြင်ဆင်မှုကိုအမေရိကန်အောက်တရားရုံးတွေကတားမြစ်နေကြတာပါ။ဒီလိုအမှုတစ်ခုကိုပြီးခဲ့တဲ့အောက်တိုဘာလတုန်းကတရားသူကြီးသုံးထိုင်အယူခံတရားရုံးမှာရှောက်လဲချက်တင်သွင်းတာကိုကြားနာမှုရှိခဲ့ပေမဲ့လည်းဘာမှမချမှတ်ခဲ့ပါဘူး။တောက်ကြံနေမတိုင်ခင်ဒီမှုကိုအဆုံးဖြတ်မပေးနိုင်ဘူးဆိုလို့ရှိရင်တော့အထက်ရုံးကဝင်ပြီးတော့ကင်တွယ်ဖို့တောင်းဆိုရလိမ့်မယ်လို့အစိုးရကတတိပေးထားပါတယ်။နွေရာသီမတိုင်ခင်မှာနိုင်ငံတော်တရားရုံးချုပ်ကနေပြီးတော့လိန်ပြောင်းထားသူတွေနဲ့သက်ဆိုင်တဲ့ကိစ္စကိုဆုံးဖြတ်ချက်အမိန့်ထုတ်ပြန်ဖို့သမ္မတထရမ့်ဆိုတဲ့ဘက်ကလိုလားနေတာပါ။
ဥရောပသမဂ္ဂကနေဒီတိုင်နိုင်ငံနှုတ်ထွက်ရေးသဘောတူညီချက်မူကြမ်းကိုအပြည့်တက်ဖို့အတွက်တောက်ကြနေကဥရောပသမဂ္ဂညှိနှိုင်းရေးမှုတွေနဲ့ဒီတိုင်အစိုးရတို့ဆွေးနွေးခဲ့ကြပါတယ်။တနင်္ဂနွေနေ့မှာတော့ဒီသဘောတူညီချက်ကိုအတည်ပြုထောက်ခံတော့မှာပါ။ဒါပေမဲ့စပိန်နိုင်ငံကတော့နောက်ဆုံးပိတ်အချိန်ကပ်ပြီးတော့မှဂျီဘရော်ဒါရဲ့အနာဂတ်နဲ့ပတ်သက်လို့အာမခံချက်ပေးဖို့တောင်းဆိုလိုက်ပါတယ်။1973ခုနှစ်ကဒီတိုင်ကိုပေးခဲ့ရပေမဲ့စပိန်ကသူတို့ပိုင်ဖြစ်တယ်လို့ပြောနေတဲ့ဒီဂျီဘရော်ဒါရဲ့အနာဂတ်နဲ့ပတ်သက်ပြီးအစိုးရနှစ်ရက်ကြာတိုက်ရိုက်ဆွေးနွေးဖို့စပိန်ကတောင်းဆိုထားတာပါ။ဂျီဘရော်ဒါပိုင်နယ်နဲ့ပတ်သက်လို့ဗြိတိန်နဲ့စပိန်ကြားမှာသဘောထားတွေဟာအဆင်မပြေသေးပဲဆက်ပြီးရှိနေကြောင်းနဲ့ဒါနဲ့ပတ်သက်လို့ဗြိတိန်ဘက်ကအပြောင်းလဲမရှိဘူးဆိုရင်တော့ဥရောပသမဂ္ဂကနေဗြိတိန်ခွဲထွက်မဲ့ကိစ္စကိုဗီတိုသုံးပယ်ချမှာဖြစ်တယ်လို့စပိန်ဝန်ကြီးချုပ်ပက်ထရိုဆန်ချက်ကသူ့ရဲ့အင်တာနက်တွဲတက်မှာရေးသားထားပါတယ်ရှင်။
ဒီအမေရိကန်တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေပြီးတော့9နာရီထိလိုင်းထိုမီတာ32 kHz 9335လိုင်းထိုမီတာ40 kHz 9689လိုင်းထိုမီတာ48 kHz 6153နဲ့ဒုတိယနာရီဘက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့ကိုင်လိုမီတာ20 25 32တို့ကနေဖမ်းယူနိုင်စေနိုင
်ဖြူအမေရိကန်တန်ကစနေနေ့မနက်ခင်းနိုင်ငံတကာသတင်းတွေကိုဆက်ပြီးတော့ကြီးညာနေပါတယ်ခင်ဗျာပြီးခဲ့တဲ့နှစ်နှစ်အတွင်းစိုးရိမ်ဖို့ကောင်းလောက်အောင်ဘာသာရေးဖိနှိပ်မှုတွေရှိခဲ့တဲ့နိုင်ငံ20ကျော်အတွင်းမြန်မာနိုင်ငံလည်းပါဝင်တယ်လို့ကြာသာပရင်းနေတုန်းကထုတ်ပြန်တဲ့2018ခုကမ္ဘာတဝန်းဘာသာရေးလက်ခွင့်ဆိုင်ရာအစည်းအဝေးကစားထဲမှာဖော်ပြထားပါတယ်ဘာသာရေးလွတ်လပ်ခွင့်ဆိုင်ရာအစည်းအခမ်းအနားကိုနှစ်နှစ်တကြိမ်ပုံမှန်ထုတ်ပြန်နေတာဖြစ်ပြီးဒီနေ့အစည်းအခမ်းအနားမှာနိုင်ငံပေါင်း196နိုင်ငံကိုလေ့လာပြီးတော့ထုတ်ပြန်ထားတာပါ။ဥရောပအခြေစိုက်ခရီးရန်အဖွဲ့အစည်း၃ခုပေါင်းပြီးတော့လွတ်လပ်တဲ့သတင်းမှားတွေရဲ့အကူအညီနဲ့ဒီအစည်းအခမ်းအနားကိုပြုစုခဲ့တာဖြစ်ပါတယ်။လွန်ခဲ့တဲ့မျိုးသားရေးဝါဒကြောင့်ဘာသာရေးနှစ်ခုခံရတဲ့နိုင်ငံတွေထဲမှာတရုတ်၊အိန္ဒိယ၊မြောက်ကိုရီးယား၊မြန်မာ၊ဗီယက်နမ်နဲ့ကာဂစ္စတန်နိုင်ငံတွေပါဝင်ပါတယ်။ဘာသာရေးနှစ်ခုမှုတွေစိုးရိမ်စရာကောင်းလောက်အောင်ရှိခဲ့တဲ့နိုင်ငံ38ခုထဲမှာ18နိုင်ငံကယုံကြည်မှုနဲ့ပတ်သက်ပြီးတော့ခွဲခြားဆက်ဆံခံရတဲ့နိုင်ငံတွေဖြစ်ပြီး22နိုင်ငံကလူနည်းစုဘာသာဝင်တွေအပေါ်ဖိနှိပ်မှုတွေရှိခဲ့တယ်လို့အစိုးရကဆိုပါတယ်မြန်မာနိုင်ငံရဲ့ဖွဲ့စည်းပုံအခြေခံဥပဒေထဲမှာနိုင်ငံသားတိုင်းလွတ်လပ်စွာကိုယ်ကျယ်ခွင့်ရှိတယ်လို့ဖော်ပြထားပေမဲ့လည်းပြီးခဲ့တဲ့နှစ်အတွင်းရိုဟင်ဂျာမွတ်စလင်9သိန်းလောက်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ရအောင်ရခိုင်ပြည်နယ်မြောက်ပိုင်းမှာမြန်မာစစ်တပ်ရဲ့နေနေမှုရှိခဲ့ပါတယ်ဒီလိုအခြေအနေတွေရှိတယ်ဆိုပေမဲ့ပိုဟမ်မင်းကြီးဖရန်စစ်ဟာပြီးခဲ့တဲ့နှစ်နိုဝင်ဘာလတုန်းကမြန်မာနိုင်ငံကိုအလဲပတ်ရောက်လာခဲ့ပြီးဘာသာရေးဆိုင်ရာဝတ်ပြုစုတောင်းမှုတွေလည်းမြန်မာနိုင်ငံအတွင်းပြုလုပ်ခဲ့ပါတယ်ဒီနေ့ထုတ်ပြန်တဲ့အစီရင်ခံစာရကမ္ဘာလူဦးရေရဲ့67ရာခိုင်နှုန်းလောက်ဟာသူ့ရဲ့ဘာသာရေးလွတ်လပ်ခွင့်တွေလေးစားခြင်းမခံရဘဲဖြစ်နေတယ်လို့ဆိုပါတယ
်မြန်မာနိုင်ငံမှာရိုဟင်ဂျာလူနည်းစုတွေကိုဖိနှိပ်တဲ့လူခွင့်ရေးချိုးဖောက်မှုကိုကန့်ကွက်ရှုံချထားတဲ့83ချိန်မြောက်ကုလသမဂ္ဂအထွေထွေညီလာခံရဲ့မြန်မာအရေးဆုံးဖြတ်ချက်ကိုတောင်အာဖရိကနိုင်ငံအနေနဲ့ထောက်ခံပေးဖို့နိုင်ငံတကာဆက်ဆံရေးနဲ့ပူးပေါင်းဆောင်ရွက်ရေးဝန်ကြီးလင်ဒီဝီစီဆူလူကနယူးယောက်ကုလသမဂ္ဂဌာနချုပ်မှာရှိတဲ့တောင်အာဖရိကနိုင်ငံရဲ့ကုလသမဂ္ဂဆိုင်ရာတန်အဖွဲ့ကိုညွှန်ကြားချက်အမိန့်နိုဝင်ဘာလ22ရက်ကြာသာပတိနေ့ရက်စွဲနဲ့ထုတ်ပြန်လိုက်ပါတယ်။နိုဝင်ဘာလ16ရက်နေ့မှာကျင်းပခဲ့တဲ့နယူးယောက်ကုလသမဂ္ဂအထွေထွေညီလာခံတတိယကော်မတီအစည်းအဝေးရဲ့မြန်မာအရေးဆုံးဖြတ်ချက်ကိုမဲခွဲဆုံးဖြတ်စဉ်တောင်အာဖရိကနိုင်ငံကကြားနေမယ်ပေးခဲ့တာပါ။ဒါကြောင့်နောက်လဒီဇင်ဘာလမှာပြုလုပ်မယ့်ကုလသမဂ္ဂထွေထွေညီလာခံ2018ခုနှစ်အတွက်အပြည့်အစုံဆုံးဖြတ်ချက်တွေကိုမဲခွဲတဲ့အခါမှာမြန်မာအရေးကိုတောင်အာဖရိက နိုင်ငံအနေနဲ့ထောက်ခံမဲပေးရမယ်လို့ဝင်ကြီးစီဆူလူကအမိန့်ထုတ်ပြန်ခဲ့တာဖြစ်ပါတယ်။ဒါဟာကုလသမဂ္ဂအပါအဝင်နိုင်ငံတကာအဖွဲ့အစည်းတွေနဲ့ပတ်သက်တဲ့တောင်အာဖရိကနိုင်ငံရဲ့နိုင်ငံသားရေးမူဝါဒအဓိကပြောင်းလဲမှုတစ်ရက်လည်းဖြစ်လာပါတယ်။တောင်အာဖရိကနိုင်ငံအနေနဲ့လူခွင့်ရေးကိစ္စတွေမှာပြက်ပြက်သားသားရပ်တည်လာတာအပါအဝင်2019ခုနှစ်ဇန်နဝါရီလ1ရက်နေ့မှာစတင်ပြီးလုံခြုံရေးကောင်စီအဖွဲ့ဝင်ဖြစ်လာမဲ့တောင်အာဖရိကနိုင်ငံရဲ့တန်တမာရေးမူဝါဒကိုလမ်းညွှန်ပြသရလဲရောက်ပါတယ်။နိုဝင်ဘာလ16ရက်နေ့နယူးယောက်ကုလသမဂ္ဂဌာနချုပ်မှပြုလုပ်တဲ့ကုလသမဂ္ဂထွေထွေညီလာခံတတိယကော်မတီအစည်းအဝေးမှာမြမအရေးဆုံးဖြတ်ချက်ကိုထောက်ခံမဲ142မဲ၊ကန့်ကွက်မဲ10မဲနဲ့ကြားနေမဲ26မဲတို့နဲ့အတည်ပြုခဲ့တာဖြစ်ပါတယ်ရှင်။
အမေရိကန်ပြည်တော်စုမှာရှိတဲ့တက္ကသိုလ်ကောလိပ်တွေမှာနိုင်ငံတကာကလာပြီးတော့ပညာသင်ကြားနေကြတဲ့ကျောင်းသူကျောင်းသားတွေတန်းကျော်ရှိပါတယ်။အဲ့ထက်က3ပုံ2ပုံလောက်ဟာတရုတ်နိုင်ငံကပါ3သိန်း6,000 ကျော်ရှိပါတယ်သူတို့တွေကကားကောင်းစားတွေစီးကျောင်းစီးကိုလည်းယူဆိုင်ဖို့မလိုဘူးလို့ထင်စရာပါဒါပေမဲ့လည်းအမေရိကန်တက္ကသိုလ်ကောလိပ်တွေကဈေးကြီးလွန်းတာကြောင့်သူတို့ရဲ့မိသားစုဝင်တွေကသူတို့ရဲ့သားသမီးတွေအမေရိကန်မှာပညာသင်ကြားနိုင်မှုနှစ်တည်းနဲ့ချီပြီးတော့ငွေချေးစုဆောင်ပြီးတော့ထောက်ပံ့နေကြရတာလို့ဒီတရုတ်ကျောင်းသူကျောင်းသားတွေကပြောကြပါတယ်မက်ဆာချူးဆက်စ်ပြည်နယ်က Boston တက္ကသိုလ်မှာတရုတ်နိုင်ငံကလာတဲ့ကျောင်းသူတူပညာသင်ဖို့အတွက်သူ့ရဲ့မိသားစုကတစ်နှစ်ကိုအမေရိကန်ဒေါ်လာ9,000လောက်ထောက်ပံ့နေရတယ်လို့ဆိုပါတယ်။အဲဒါကြောင့်သူ့ရဲ့မိသားသူ့ရဲ့မိသားစုဝင်တွေရဲ့ထောက်ပံ့မှုတွေတက်တာအောင်သူကိုယ်တိုင်ကတပတ်ကို15နာရီစာတင်ပေးတဲ့အလုပ်ကိုလုပ်နေရတယ်လို့လည်းဆိုပါတယ်။
ပြည်ထောင်နိုင်ငံရဲ့အကြမ်းဖက်မှုဆိုင်ရာဥပဒေတွေဟာတရားမျှတမှုဆိုင်ရာအခြေခံမူဝါဒတွေနဲ့ဆန့်ကျင်နေတယ်လို့ AI လူငယ်ချမ်းသာခွင့်အဖွဲ့ကြီးကပြောကြားလိုက်ပါတယ်။မကြာသေးခင်ကဖြစ်ပွားခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုတွေအပြီးပြဋ္ဌာန်းခဲ့တဲ့ဥပဒေမှာအကြမ်းဖက်သမားတွေကိုပြစ်မှုမကျူးလွန်ခင်ကန့်သက်ထိန်းချုပ်မှုတွေပြုလုပ်ထားတဲ့အတွက်ဥပဒေနဲ့လွဲချော်နေတယ်လို့ AI လူခွင့်ရေးအဖွဲ့ကထောက်ပြထားပါတယ်။ပါရီမြို့တော်မှာလူပေါင်း130ကျော်သေဆုံးခဲ့ရတဲ့အကြမ်းဖက်တိုက်ခိုက်မှု3နှစ်မြောက်နေ့အခမ်းအနားကျင်းပနေတဲ့ပြင်သစ်အစိုးရကတော့ဒီဥပဒေဟာအကြမ်းဖက်ချင်းချောက်မှုကိုတံပြန်ဖို့အတွက်လိုအပ်တယ်လို့ဆိုပါတယ်ရှင
်စနေနေ့မနက်ဖြန်နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကုကြောအောင်လွင်နဲ့မအင်ဂျင်နီတို့ကကြီးညာပေးခဲ့ကြတာပါ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုအင်တာနက်ဆာမျက်နှာ burmese.voanews.com နဲ့ VOA ရဲ့ Facebook ဆာမျက်နှာဖြစ်တဲ့ VOA Burmese News မှာလည်းထုတ်လွှင့်ချိန်နဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်အခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ပြတော့ပါမယ်ကမ္ဘာတဝန်းနိုင်ငံ၅ခုမှတခုဟာဘာသာရေးလွတ်လပ်မှုတွေချိန်ချောက်ခံရတယ်လို့2018ခုနှစ်ဘာသာရေးလွတ်လပ်ခွင့်အစည်းအဝေးခန်းစာမှာဖော်ပြထားပါတယ်။ပြီးခဲ့တဲ့နှစ်နဲ့အတွင်းဘာသာရေးအရာအစိုးရဖို့ကောင်းလောက်အောင်ဖိနှိပ်ခံရတဲ့နိုင်ငံ20ကျော်မှာမြန်မာနိုင်ငံလည်းပါဝင်တယ်လို့အစည်းအဝေးခန်းစာကဆိုထားပါတယ်။ဒီအကြောင်းအပြည့်အစုံကိုတော့ကိုကျော်အောင်လွင်ကဆက်ပြီးပြောပြပါလိမ့်မယ်ရှင်။
2018ခုနှစ်ကမ္ဘာတဝန်းဘာသာရေးလွတ်လပ်ခွင့်ဆိုင်ရာအစည်းအဝေးခန်းစာကိုနိုဝင်ဘာလ22ရက်ကြာသပတေးနေ့ကထုတ်ပြန်ခဲ့တာဖြစ်ပြီး ACN လို့တူောက်ခေါ်တဲ့Aid to Church in Need ဆိုတဲ့အဖွဲ့နိုင်ငံတကာကက်သလစ်ခရိယန်ဂိုင်းချုပ်အဖွဲ့နဲ့ကမ္ဘာတဝန်းအဖိနှိပ်ခံခရိယန်များကိုကူညီပေးရေးအဖွဲ့တွေပူးပေါင်းပြီးဒီစင်ခံစာကိုပြုစုထုတ်ပြန်ခဲ့တာပါလွတ်လပ်တဲ့သတင်းသမားတွေရဲ့အကူအညီနဲ့ကမ္ဘာတဝန်းဘာသာရေးလွတ်လပ်ခွင့်ဆိုင်ရာစင်ခံစာကိုနှစ်နှစ်တကြိမ်ပုံမှန်ထုတ်ပြန်နေတာဖြစ်ပြီးအခုနောက်ဆုံးထုတ်ပြန်တဲ့စင်ခံစာထဲမှာနိုင်ငံပေါင်း196ခုကိုလေ့လာထားပါတယ်ဒီစင်ခံစာရကမ္ဘာလူဦးရေရဲ့67ရာခိုင်နှုန်းလောက်ဟာသူရဲ့ဘာသာရေးဆိုင်ရာလွတ်လပ်ခွင့်တွေကိုအလေးစားမခံရဘဲဖြစ်နေတယ်လို့ဆိုပါတယ်။2016ခုနှစ်ကနေပြီးတော့ပြီးခဲ့တဲ့ဇွန်လအထိနှစ်နှစ်အတွင်းမှာစိုးရင်ဖို့ကောင်းအောင်ဘာသာရေးဖိနှိပ်မှုတွေရှိခဲ့တဲ့နိုင်ငံ38ခုကိုတွေ့ရပြီးအဲ့ဒီထဲမှာတရုတ်၊အိန္ဒိယ၊မြန်မာနဲ့နီဂျာနိုင်ငံတွေလည်းပါဝင်ပါတယ်။မြန်မာနိုင်ငံမြောက်ပိုင်းကကချင်ပြည်နယ်ဟာခရီးယံဘာသာဝင်တွေတော်တော်များများရှိတဲ့နေရာဖြစ်ပြီးမြန်မာစိုးရတက်နဲ့ကချင်လူမျိုးရေးတက်တွေကြားတိုက်ပွဲတွေအခုချိန်ထိဖြစ်ပွားနေတာပါ။ဒီဒေသကခရီးရနေအတွက်ဘာသာရေးဆိုင်ရာလွတ်လပ်မှုတွေဟာချင်းချောက်ခံရတယ်လို့အမေရိကန်ပြည်ထောင်စုဝါရှင်တန် DC ဒေသအခြေစိုက်ကချင်မဟာမိတ်အဖွဲ့ရဲ့ဥက္ကဋ္ဌကိုကွန်ဆန်ကပြောပါတယ
်လူမျိုးကြီးဝါဒကိုထင်ဟပ်ဖို့အတွက်ကိုယ့်ရဲ့ထုံးတမ်းတလေးနဲ့ဒီမျိုးသားရေးနဲ့ပတ်သက်မှပေါ်လွင်အောင်စူးစမ်းတယ်နောက်တစ်မျိုးကတော့ဒီဘာသာရေးနဲ့ပတ်သက်ပြီးမှလုပ်တာပေါ့နော်ကျွန်တော်ကချင်မှာဆိုရင်ဒီခရီးရဆိုတာ69ရာခိုင်နှုန်းတော့ရှိပါတယ်ဒါပေမဲ့ဒီနေ့နေ့ထိကျွန်တော်ခရီးရတဲ့အတွက်ဖျားကြောင်တစ်ခုဆောက်ဖို့အတွက်အစိုးရပြီးတော့တရားဝင်အခွင့်ပေးတာဒီနေ့ဒီမရှိသေးပါဘူး။နောက်တစ်ခုကတော့ဒီဆိုးဝါးမှုအထက်မှာဆိုရင်2017ကနေ2018နှစ်အတွင်းမှာချက်ချောင်းအကြောင်း100ကျော်ဖျက်ဆီးခံရတဲ့အထက်မှာပါနေပါတယ်။ရေရွက်ချက်ရှိရှိဖျက်ဆီးခဲ့တာရှိရဲဥမာဘုံတီးရဲ့ခြားမှာဖောက်ခွဲလိုက်တာတွေရှိတယ်။ကျွန်တော်ရဲ့ဥမာအလူပုံးတွေရိုက်ခွဲမှလူခဲ့တာရှိရဲကျွန်တော်ရဲ့ဖျားချောင်းထဲမှာတင်ကိုဆာမနှစ်ယောက်ဆိုဖျားချောင်းဝင်းထဲမှာဥမာတင်ချက်ခံရခဲ့တာပေါ့နော်။
မြန်မာနိုင်ငံအတွင်းဘာသာရေးလွတ်လပ်ခွင့်နဲ့ပတ်သက်ပြီးတော့အချင်းချောက်ခံရတဲ့ဒေသတွေထဲမှာကချင်ပြည်နယ်အပြင်ချင်းပြည်နယ်နဲ့ဝရဒေသတွေလည်းပေါ်ဝင်ပါတယ်။ဗုဒ္ဓဘာသာအတွင်းမှာလည်းအမျိုးသားရေးကိုအခြေခံပြီးတော့လှုပ်ရှားတောင်းဆိုနေတဲ့ယဟန်တို့ရှိနေပြီးသူတို့တွေကမတူညီတဲ့ဘာသာအထူးသဖြင့်အစ္စလမ်ဘာသာဝင်တွေအပေါ်မှာမချေမနှက်ပြောဆိုနေကြတာပါ။မြန်မာနိုင်ငံရဲ့ဖွဲ့စည်းပုံအခြေခံဥပဒေထဲမှာနိုင်ငံသားတိုင်းလွတ်လပ်စွာကိုးကွယ်ခွင့်ရှိတယ်လို့ဆိုပေမဲ့လည်းပြီးခဲ့တဲ့နှစ်အတွင်းရောညာမွတ်စလင်ခုနှစ်သိန်းလောက်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ရအောင်ရခိုင်ပြည်နယ်မြောက်ပိုင်းမှာမြန်မာစစ်တပ်ရဲ့နှိမ်နင်းမှုတွေရှိခဲ့ပါတယ်။ဒီလိုအခြေအနေတွေရှိတဲ့ဆိုပေမဲ့လည်းပို့ဟမ်မင်းကြီးဖရန်စစ်ဟာပြီးခဲ့တဲ့နိုဝင်ဘာလကမြန်မာနိုင်ငံကိုအလဲပတ်ရောက်လာခဲ့ပြီးဘာသာရေးဆိုင်ရာဝတ်ပြုစုတောင်းမှုတွေမြန်မာနိုင်ငံအတွင်းပြုလုပ်နိုင်ခဲ့ပါတယ်။ဘာသာရေးနှိပ်စက်မှုတွေစိုးရိမ်စရာကောင်းလောက်အောင်ရှိတဲ့နိုင်ငံ38ခုထဲမှာ18နိုင်ငံကယုံကြည်မှုနဲ့ပတ်သက်ပြီးတော့ခွဲခြားဆက်ဆံခံရတဲ့နိုင်ငံတွေဖြစ်ပြီး22နိုင်ငံကတော့လူနည်းစုဘာသာဝင်တွေအပေါ်မှာဖိနှိပ်မှုတွေရှိတယ်လို့စီရင်ခံစားကဆိုပါတယ်။လွန်ကဲတဲ့အမျိုးသားရေးဝါဒကြောင့်ဘာသာရေးနှိပ်စက်ခံနေကြတဲ့နိုင်ငံတွေထဲမှာတရုတ်၊အိန္ဒိယ၊မြောက်ကိုရီးယား၊မြန်မာ၊ဗီယက်နမ်နဲ့ကော်ဂစ္စတန်နိုင်ငံတွေပါဝင်ပါတယ်။ဘာသာရေးလွတ်လပ်ခွင့်အစီရင်ခံစားထုတ်ပြန်ရေးမှာကုလသမဂ္ဂရဲ့လူခွင့်ရေးကြီးညာစာတမ်းမှာပေါ်ပြထားတဲ့လွတ်လပ်စွာကိုးကွယ်ယုံကြည်ခွင့်တွေပေါ်မှာအခြေခံပြီးတော့စစ်ဆေးပြီးလှုပ်ဆောင်နေတာလို့ဆိုပါတယ်။အခုထုတ်ပြန်ခဲ့တဲ့အစီရင်ခံစားထဲမှာကောင်းကွက်တချို့လည်းပေါ်ပြထားပါတယ်။အဲ့ဒါကတော့ဆီးရီးယားနဲ့အီရတ်နိုင်ငံတွေကလူနည်းစုဘာသာဝင်တွေရဲ့ဘာသာရေးလွတ်လပ်ခွင့်အခြေအနေတွေတိုးတက်ကောင်းမွန်လာတဲ့ကိစ္စပါပဲ။ဘာကြောင့်လဲဆိုတော့အဲ့ဒီဒေသတွေမှာရှိနေခဲ့တဲ့ IS စစ်သွေးကြောအဖွဲ့တွေအရေးနိုင်ပြီးတော့ဆုတ်ခွာသွားခဲ့ကြတာကြောင့်ဖြစ်ပါတယ
်။ဘာသာရေးလွတ်လပ်ခွင့်အစီရင်ခံစားနဲ့ပတ်သက်ပြီးတော့ကိုကျော်အောင်လင်းကအသေးစိတ်တင်ပြသွားတာပါရှင်။သောသားရှင်များရှင်။အမေရိကန်ပြည်ထောင်စုနာမည်ကျော် Yale Tech တို့ပါနှွေမလ16ရက်နေ့ကနေ23ရက်နေ့ထိကျင်းပတဲ့နိုင်ငံပေါင်း50ကျော်ပါဝင်တဲ့ World Scholar Cup ကမ္ဘာပညာရှင်ဖလားစုပြိုင်ပွဲမှာမြန်မာနိုင်ငံကိုစားပြုဝင်ရောက်ရှင်မြန်ခဲ့တဲ့ကျောင်းသားမောင်မွေဟာရွှေတစိတ်တစုနဲ့ငွေတစိတ်ပေါင်း10ခုစုကူရရှိခဲ့ပါတယ်။မြန်မာနိုင်ငံကကျောင်းသူကျောင်းသားတွေအနေနဲ့ကမ္ဘာအဆင့်ပြိုင်ပွဲတွေမှာဝင်ရောက်ရှင်မြန်ဖို့ပုံမလေးချက်ဖို့လဲမောင်ဝင်းမိုးကတိုက်တွန်းခဲ့ပါတယ်။ပြိုင်ပွဲအပြီး Washington DC ကိုလည်းရောက်ချင်း VOA Studio မှာမအင်ဂျင်နိုင်ကတွေ့ဆုံမေးမြန်းထားပါတယ်ရှင်
။ဒီပွဲမှာအဓိကတင်ပြနိုင်ခဲ့တာကတော့စကရေလူပွဲမှာပဲဖြစ်ပါတယ်။အဲ့တော့ကျွန်တော်တို့စကရေလူပွဲမှာအချက်၃ချက်ရှိတယ်။အဲ့ဒါတွေပေါ်အခြေခံပြီးတော့ဒီ debate လုပ်ခဲ့ရတာဖြစ်ပါတယ
်။ဘာအကြောင်းအရာတွေကိုအဓိကဟိုစကရေလူခဲ့ကြလဲ
။အဲ့တော့ပထမအဆုံးကျွန်တော်တို့စကရေလူခဲ့ရတာကဒီလိုချစ်သူနှစ်ဦးကြားမှာမလိညာဘူးဆိုတော့ဒီစကားပေါ်ကိုအဲ့လို debate လောက်ရတာဖြစ်ပါတယ်။နောက်တစ်ချက်ကကြတော့ဒီတန်တမန်အရေးရာမှာဒီ internet ဟာပို့ပြီးတော့ကောင်းတဲ့တက်ရောက်မှုရှိတယ်လို့ပြောခဲ့ရတာရှိအဲ့ဒါကိုလည်းငင်းခုန်လုပ်ခဲ့ရပါတယ်။နောက်ဆုံးတစ်ချက်ကတော့ဟိုပါဗောဒီအစိုးရဟာဒီမှောင်ကိုဈေးကွက်တွေကိုထိမ့်သိမ့်သင့်တယ်လို့ပြောခဲ့ရတယ်။အဲ့ဒီမှာကိုကျွန်တော်ကအငင်းခုန်လုပ်ခဲ့ရပါတယ်။
ဆိုတော့အဲ့ဒီဒီ World Scholar Cup ကသူကဘလို့အကြောင်းအရာတွေကိုအဓိကပြိုင်ပွဲလုပ်တာလဲ
ဘလို့အကြောင်းအရာတွေကိုအဓိကပြိုင်ပွဲလုပ်လဲဆိုတော့ဒီခစ်ကဘာအရန်ကိုပြောင်းလဲနေကဘာဖြစ်တယ်နောက်ပြီးတော့ဒီ social media ဆိုတော့ဒီဒီ platform တွေအစ်စ်တွေပေါ်လာတယ်အဲ့ဒါအကြောင်းကိုလူတွေကိုဘလို့ပြောင်းလဲမှုရှိလဲပေါ့နော်ကဘာကိုဘလို့မျိုးပြောင်းလဲမှုရှိလဲအဲ့ဒါတွေကိုစဉ်းစားခိုင်းနေနောက်အဲ့ဒါအကြောင်းတွေလည်းသင်ပေးပါတယ်ကျွန်တော်အဓိကစိတ်ဝင်စားတာဒီတန်တမန်အရေးရာကိစ္စပေါ့နော်တန်တမန်အရေးရာကိစ္စဆိုတာငိုခစ်တဲ့ရလည်းရှိတယ်နောက်ပြီးတော့ဒီခစ်လည်းရှိတယ်အဲ့ဒီထဲမှာပဲဒီ internet ပေါ်လာတဲ့ကြောင့်ဒီတန်တမန်အရေးရာကိစ္စတွေပုံမှန်ပြီးတော့ညံဆန်လာတယ်အဲ့ဒါကိုကိုကစဉ်းစားပြီးတော့ဒီ internet ကဒီတန်တမန်အရေးရာကိုဘယ်လိုမျိုးတိုက်ရောက်မှုရှိလဲပေါ့နော်အဲ့ဒါတွေကိုစဉ်းစားပြီးတော့ကောင်းလားမကောင်းလားကိုစဉ်းစားပြီးတော့ဒါပြောရတာပေါ့နော်
โอเคအဲ့တော့အားလုံးဗဒနိုင်ငံအဲ့ဒီပြိုင်ပွဲမှာလာပြီးဝင်ပြိုင်ကြလဲရှင
်နိုင်ငံ52ခုရှိတယ်ဟုတ်မြန်မာနိုင်ငံလည်းပါပါတယ
်โอเคအဲ့တော့မြန်မာចောင်းသားအားလုံးဘယ်နှယောက်ပါလဲရှင
်မြန်မာចောင်းသားက15ယောက်လောက်တော့ပါပါတယ
်ဒီ Yale တက်သူဆိုရဲဒီနာမည်ကျော်ကဘာကျော်တက်သူမှာလာပြိုင်ဖို့ကိုအဲ့အတွက်ကိုဘယ်လိုဖြတ်တန်းခဲ့ရလဲရှင်ဒီပြိုင်ပွဲနောက်ဆုံးဆင်ရောက်ဖို့
ဒီပြိုင်ပွဲကိုပထမအဦးဆုံးကျွန်တော်တို့ရန်ကုန်မှာပြန်ရတာဖြစ်ပါတယ်ရန်ကုန် YIS ဆိုတဲ့ကျောင်းမှာပြန်ရတယ်အဲ့ဒီမှာတစ်ဆင့်ဒီအောင်ခဲ့တဲ့အတွက်ကျွန်တော်တို့ Global Round ဆိုတဲ့မလေးရှားကွာလာလမ်ပူမှာလုပ်တဲ့ပွဲကိုပြန်ခဲ့ရပါတယ်နောက်ပြီးတော့အဲ့ဒီမှာအောင်ခဲ့တဲ့အတွက်အခုဒီရေတက္ကသိုလ်ကြီးကိုလာရောက်ပြီးတော့ပြန်ရတာဖြစ်ပါတယ
်ဒီလိုမျိုးပြိုင်ပွဲတွေအစစ်အစမှာပါဝင်ပြီးပြိုင်နိုင်ဖို့အတွက်ဘယ်လိုပံ့ပိုးမှုတွေရောရခဲ့လဲရှင်
ဘယ်လိုပံ့ပိုးမှုရခဲ့လဲဆိုတော့ကျွန်တော်ရဲ့မိဘတွေကဒီပြိုင်ပွဲကိုလာပြီးတော့လင်းမြန်ဘိုးတို့ဒီဟိုတယ်တို့ဘာတို့အားလုံးကိုသူတို့ကပဲအကုန်ကြခံရပါတယ်နောက်ပြီးတော့ ตัวอะไรจีโน่อาเปย์อาเปย์วิโรดีพี่ไอ้เมื่อมาคังคังลูกเขยลูกดีลูกอาเปย์ด้วยโอเคแล้วภาษาเรียนยากเลยใช่ไหมเมื่อมาจีโน่อาลงมาที่สวีเดียกูกูยากเลยมาเว้ยโมกามีมาไหนเงี้ยมาจ้ารู้เป็นจังเจ็ดเลย
จำนวนมีมาในเงี้ยมาอินเตอร์เนชั่นแนลสกูลออฟเงี้ยมาไอเอสเอ็มอะไรแบบนี้โอเคแล้วกูก็อยากจะจงยาบ่เนาะดีกูรู้ไปดีมีมาในเงี้ยก็ดีจังดูจังตาเรียนเนี่ยบ่เนาะแต่ก็มันกูอยากจะจงเช่นกันแบบป้าเบี้ยวจริงเลยใช่จำนวนเบี้ยวจริงนะเราดีมีมาในเงี้ยจังตาเลยกงลงดีรูปใหญ่เหมือนเหมือนเลวันเนี่ยเราเพราะสาจูซาบ่ยังยี่จีบาร์เลยกูเอ็งน่ากักกันเลยดีเช่นมาสาจูซามาน่ากักกันเลย
American Piran Su Yil Tekduga, World Scholar Kama, Yamanagan Kuzapio Wimbian Kere, Kudan Jana, Mawimoguma, Injinagamimian Tinpia Duraba, Kura Writer Sivin, Drin Maria, Mujang Tinpia Jamare, Writer Sidin Town Uye, Yukamuna Patepiro, Ocho Yiba in the Way of Supermam Hobulo, Nangano Diving Hanyon, Wunitana, Nunjay Mujoka Piovare.
ตื่นเท่าตัวเย็นชินในตัวผิดตัวอุตันโซอังการอตัวรู้อยู่คันเต็นฮาร์เรปอมันกันในสมญาจะถูกกลมย้อนถ้าวันเลยอภิเษกงูรอกก็กังสาเหงาอย่างงานในตื่นเปปปุถ้าวันเลยสวยอันลูกว่าจะอุบลีชอบมุ่งเน้นนิสิตทางเดินชามแข็งทายาเร่ไรด้าตื่นเท่ากูว่าลงเน็ตกูจะสู้รุนอุกาตัวรู้มาอภิเษกมีจังเน็ตเปลี่ยนงานเลยเกลือขึ้นเปปปุอยู่คันชาวท้าจักกูเสงอุดันเดียยงจูกะเล็กันทลายบีพี่บาร์เลย นี่เป็นเรื่องมาพิจารณาด้วยนะเช่นเดียวกันนั่นเองเราแต่ไม่เงี้ยยงยงใจมุ่งโจ้อุ้ยสอดที่ก้าไรด้าตัวนี้ทำอุ้นอายุแค่มูเนี่ยพัฒน์ลูกคู่ลูกเยอะตัวมาเลยที่อายุมันเต็มยาท่าเลยที่อายุมาเป็นสาวเจนี่เลยกิจสัตว์เจนี่เลยจันทร์รัวอุ้ยสวยยังเนี่ยเจนี่เลยจงเดียวเจ้าบุ๋มชิวจันทร์รัวที่อายุสุดละก็ที่จ้าลุลละเต๋อเนาะอันนี้ก็คุ้มเสียเลยไอ้ใจเมื่อตัวสาวเจนี่เลยเนาะตาลีดอกเจ้าเจนี่นั่นเองเราต้องตั้งเนี่
ကျွန်တော်တို့ကတော့ဒီကိစ္စတွေနဲ့ပတ်သက်တဲ့တိုင်းသာ၃ဆောင်ကိုမီဒီယာကောင်စီကနိုင်ငံတော်သမ္မတထံကိုပေးခဲ့တယ်လို့ဥဆောင်တိတ်ကပြောပါတယ်။ရန်ကုန်တိုင်းတရားရုံးချုပ်ကရိုက်တာသတင်းထောက်နှစ်ဦးအယူခံရှောက်ထားချက်ကိုလက်ခံလိုက်ပြီးတဲ့နောက်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ရဲ့ရှင်းလင်းတစ်ဦးဖြစ်သူဦးတန်းစောအောင်ကတော့အယူခံတင်ထားတာနဲ့ပတ်သက်လို့သူရဲ့မျှော်လင့်စကိုV မှာရင်းတဲ့အကြောင်းအရာတွေနောက်မှများတာတဲ့အကြောင်းအရာတွေကိုစီကာတိတော့မယ်စီကာပြီးတော့ဒီမှန်ကန်တဲ့စုံစမ်ချက်တစ်ခုလုံးချမပေးနိုင်မယ်လို့တော့ကျွန်တော်တို့ယုံကြပါတော့နော်ဆက်လောက်ပါဘူးလိုက်တာသတင်းဌာနအကြီးအကဲစတီဖန်အယ်ဒါကလည်းသတင်းတော့နေရာလူချင်းချင်းကွင်းရမယ်လို့သူ့အနေနဲ့ဆက်ပြီးမျှော်လင့်ထားစေဖြစ်ကြောင်းပြီးခဲ့တဲ့ရက်ပိုင်းကပဲထပ်ပြောပါသေးတယ်စခိုင်းမီနယ်မြောက်ပိုင
ဒီနေ့ဆက်နေမှာလာသွင်းနေပါထောင်တဲ့ခွနနှစ်စီချမှတ်ထားတာပဲဖြစ်ပါရခင်ဗျာ။ဟုတ်ပါရှင်များရှင်။
နာမည်တမင်းတွေနေဟာဆိုရင်အမျိုးသမီးတွေအပေါ်အကျဉ်းဖတ်မှုပြပြောက်ရေးနိုင်ငံတကာနေ့ဖြစ်ပါတယ်။အိမ်ဝင်အကျဉ်းဖတ်မှုနိုင်ငံဆိုင်ရာစော်ကားမှုတွေအပါအဝင်အမျိုးသမီးတွေအပေါ်အနိုင်ရှင်ဆင်ရတဲ့သတင်းတွေမကြာခဏကြားရလေရှိတတ်တဲ့မြန်မာနိုင်ငံမှာအမျိုးသမီးတွေအပေါ်ကာကွယ်ပေးဖို့ရေးကြီးတာကိုဘယ်လောက်ကြီးနားလည်လက်ခံထားကြပါသလဲ။အမျိုးသမီးတွေအခွင့်အရေးကာကွယ်ဖို့ဘ
ောင်ငါးငါးလေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့တိုင်းရိုက်လေလိုက်အစီအစဉ်ကအကျိုးဆိုပါတယ်ရှင
်။ဒီကနေ့ည9နာရီမှာထုတ်လင်းမဲ့တရားရည်လိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထိုက်ပြီးတော့ဖိတ်ခေါ်ပါရစေ။အခုတော့နိုင်ငံတကာသတင်းဆောင်မပဲဆက်ရအောင်ပါ။အမေရိကန်နိုင်ငံသားတဦးဟာအိန္ဒိယသမုဒ္ဒရာရဲ့ဝေးလံခေါင်းနေတဲ့ကျွန်းတစ်ခုပေါ်ကရှေးဦးနေကျွန်းသားတွေရဲ့လေးများနဲ့ပြစ်ခတ်ခံရပြီးပြီးခဲ့တဲ့စနေနေ့ကသေဆုံးသွားခဲ့ပါရစေ။ John Arigo, Tatana Puchin Lo Yoshi Kerelo, Yusare, John Ellen Chuya Sunzamuha, Anya Miapia Larepin, Ubrine, Santine, Kisapidelo, Tang Ashati Daga, Manota Bira Pinyashin, the Uga Sovare, Vio Edrinta, Victor Bidia, the Minya Chego Chigami, Ucho Sanaga Timpia Tavareshin.
In the Mugara, Dijonha, Jokit the Tet Sejare, Injemu Sinsi, Lumuzu, and Tiny Yare John Chapare. Megan Bichanzu, Washington Pinera, then such a me, John Ellen Chuha. Korean Baza went to Pipi, Suya Baza, you are out, Dijon Zarisi, Penchi Luhan, Sia, you saware, Suya Yajaka, Bellue Pisi, Suya Sunzamuha, the Audena Kanyum Siu, and the Etimaha, Tawasha Deda, Menuga Beapinashin, Jonah Blanca Suare.
Any contact with a remote tribe in India is illegal. It is banned for the very good reason that contacting people who are really Neolithic communities is incredibly dangerous to them in both
India and Nyama, the low assetment machine, Lumiozu, the Zune, Tidre Sasamua, Ubrin, and Sanjibi, A Luriha, Chalke Luda, Senata Shibido, Tidre Sasamu Kanye, Dro Dre, Yijemu Yayo, Yopensa Yava, a two and a Miaware, Yijemu Ya, Druha, Pimba Lupuazine, Tidre Sasan Bido, a chain door Dumawe, Droye, Bengo, Yijemu, Piaton Dwane Mare. ကားကပို့ပြီးတော့အရေးကြီးတာကအများဆုံးတွေ့ခဲ့ရတဲ့ကိစ္စပါအပြင်လူတွေနဲ့ထိတွေ့ဆက်ဆံမိတဲ့ဒလို့သူသားတွေဟာယောဂါတွေဖြစ်ပွားပြီးတော့မျိုးတုံသွားခဲ့ကြပါတယ်ဒလို့ဖြစ်ရမျိုးဘရာဇီးမှာတွေ့ခဲ့ရပါတယ်ပစိဖိတ်ကျွန်းစုတွေမှာလည်းကျုံခဲ့ရပါတယ်တာမန်ဝတ်သက်ယောဂါပိုလီယိုယောဂါလိုယောဂါမျိုးတွေကိုဒီလူသားတွေခံနေရမှရှိကြပါဘူးအားလုံးတေကွန်ကြပါတယ်ဂျွန်ရှူဟာသူ့ယုံ
ခံပါတယ်တဲ့
They're right. They're absolutely right. I, as an anthropologist, I can say that one of the cardinal rules observed by all ethical...
သူတို့ပြောတာလုံးဝမှန်ပါတယ်။ကျွန်တော်ဟာမနုဿဗေဒပညာရှင်တယောက်ပါ။မနုဿဗေဒပညာရှင်တွေသာသနာပြုတွေအတွက်အဓိကလိုက်နာရတဲ့စည်းမျဉ်းတစ်ခုကအဆက်အသွယ်မရှိဘူးတဲ့လူအုပ်စုတွေနဲ့ထိတွေ့ဆက်ဆံမှုမလုပ်ရဘူးဆိုတာပဲဖြစ်ပါတယ်။တာဝန်သိတဲ့ဧဝံဂေလိအသင်းဝင်တွေတိုင်းဒါကိုသိကြပါလေ။သူတို့ရဲ့ဝိညာဉ်ကိုကယ်တင်နိုင်မယ်မကယ်တင်နိုင်ဘူးဆိုတာတည်းလောလောဆယ်မှာဒီလူသားတွေယောဂတွေကူးဆက်နိုင်မယ်အနေနဲ့ကြောက်ရွံ့စီနိုင်ပါတယ
်အခုလိုဂျွန်ရှုအသက်ခံရမှုအတွက်တစုံတစ်ယောက်ကိုတရားဥပဒေအရအေးဥနိုင်ဘူးရောရှိသလားဆိုတဲ့မိကုံကတော့စိမံမထင်ဘူးဆိုပြီးသူရဲ့အယူအဆကိုဂျွန်နာဘလန့်ကအခုလိုရှင်းပြပါတယ
် I think it's unlikely because the action that he was taking was illegal under Indian law and should be
မရှိနိုင်ဘူးထင်ပါတယ်သူလုပ်ခဲ့တာကအိန္ဒိယဥပဒေနဲ့ဆန့်ကျင်ပါတယ်သူကိုတတ်တယ်လို့ယူဆသူတွေဟာသူတို့နယ်မြေကိုသူတို့ခုခံကာကွယ်ခဲ့ကြတာပါဒီလူဟာသူတို့အတွက်အန္တရာယ်ရှိတယ်ဆိုတာသူတို့မသိပါဘူးဒီလူစီကရလာမဲ့ယောဂါတွေကိုသူတို့မခံနိုင်ဘူးဆိုတာသူတို့မသိပါဘူးဒါတွေကိုမသိပေမဲ့သူတို့ဟာသူတို့ကိုသူတို့ခုခံကာကွယ်ပိုင်ခွင့်ကိုတုံးပြီးတော့တတ်ခဲ့ကြတာဖြစ်တယ်လို့ကျွန်တော်ယူဆပါတယ
်မစ္စတာရှူဟာဒီကျွန်းကိုငါဖန်သမားတွေရဲ့အကူအညီနဲ့အရင်တုန်းကသွားရောက်ခဲ့မှုတယ်လို့လည်းပဲအိန္ဒိယနိုင်ငံကပ်ပလီကျွန်းနဲ့နီကိုဘာဒေသရဲ့ရဲချုပ်ကဆိုပါတယ်ပြီးခဲ့တဲ့နိုဝင်ဘာ16ရက်နေ့မှာတော့သူဟာအဲ့ဒီကျွန်းမှာပဲနေခဲ့မယ်လို့ငါဖန်သမားတွေကိုပြောပြခဲ့ပြီးနောက်တနည်းမနဲ့မှာပဲသူရဲ့ရုပ်လောင်းကိုကျွန်းရဲ့ဆဲတောင်ပြင်မှာဆွဲငင်ယူနေရတာကိုငါဖန်သမားတွေကတွေ့မြင်ကြရတာဖြစ်ပါတယ်သူရဲ့ရုပ်လောင်းကိုပြန်လည်ရရှိဖို့အတွက်ရဲ့အတော်ကြာလင်ဦးမယ်လို့လည်းအိန္ဒိယအနာပိုင်တွေကပြောနေကြပါတယ်ခင်ဗျာ
ဦးကျော်ဆန္ဒတင်ပြတော်ရပါရှင် VOA ကနေစနေနေ့မနက်ဖက်သတင်းတွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ် VOA ကထုတ်လွှင့်ပေးနေတဲ့ကျန်းမာရေးသိပ္ပံနဲ့နှီးပညာအမျိုးသမီးကဏ္ဍဘလော့ဂါတွေပြောသမျှမြန်မာအရေးသုံးသပ်ချက်မနက်ခင်းအင်္ဂလိပ်စာသင်ခန်းစာတိုင်းရိုင်းလေးလိုင်းဆွေးနွေးခန်းစတဲ့သတင်းပတ်စင်ကဏ္ဍတွေနဲ့အတူနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကို VOA ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com မှာပြန်ပြီးတော့နားဆင်နိုင်ပါတယ်ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့စသားနဲ့လည်းဖတ်ရှုနိုင်ကြပါတယ်ရှင်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာတိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြည်ပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလမ်းမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာမနက်ခင်းပါသောတာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့နိုဝင်ဘာလ24ရက်စနေနေ့မနက်ခင်းအစီအစဉ်တွေကိုလိုင်းဒိုမီတာ30 40 48နဲ့လိုင်းလက်မီတာ190ကနေမနက်9နာရီအထိတိုက်ရိုက်ထုတ်လွှင့်နေပါတယ်။အခုထုတ်လွှင့်ပေးမယ့်ဒုတိယပိုင်းအစီအစဉ်တွေထဲမှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့အင်္ဂလိပ်စာသင်ခန်းစာအမျိုးသမီးကဏ္ဍနဲ့သိပ္ပံနဲ့နည်းပညာအစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်။
ဒီကစီဝါရီကိုသွားမယ်လို့ကျွန်တော်တို့ကပြီးခဲ့တဲ့30လောက်ကစခဲ့ပေမဲ့ကိုကကိုကကိုလည်းမလုပ်ကြဘူး။နောက်တော့ကနိုင်ငံခြားလည်းပဲ
မြန်မာနိုင်ငံရေးအားလျက်စစ်ထုတ်လုပ်နိုင်မယ့်အလားအလာတွေအကြောင်းသိပ္ပံနဲ့နည်းပညာကဏ္ဍမှာအပြည့်အစုံကိုကြားကြမှာပါ။အခုတော့အပတ်စဉ်ကဏ္ဍတွေကိုဆက်သက်ထုတ်လွှင့်သွားပါတော့မယ်။အခုအရင်ဆုံးကမ္ဘာသတင်းတွေမှာရေးသားဖော်ပြနေကြတဲ့မြန်မာနိုင်ငံဆိုင်ရာသတင်းဆောင်ပါတချို့ကိုမှုရင်းအပေါ်မပြည့်ကောင်းထုတ်တင်ပြလိုက်ပါရစေ။ဒေါအောင်ဆန်းစုကြည်ကိုပေးအပ်ထားတဲ့အမြင့်ဆုံးဂုဏ်လူဆောင်စုကိုနိုင်ငံတကာလှူအခွင့်အရေးလှုပ်ရှားမှုအဖွဲ့ AI ကပြန်ရုပ်သိမ်းခဲ့တာဟာဘာကြောင့်မယွင်ခဲ့တယ်လဲဆိုရဲ Hindustan Times ကဆောင်းပါးကိုအရင်ဆုံးတင်ပြလိုပါတယ်။ရှီခိုင်ရီးမာဒုက္ခသည်တွေဘက်ကဒေါအောင်ဆန်းစုကြည်ရက်တီပြောဆိုခဲ့မယ်ဆိုရင်နိုင်ငံတကာမှာအမြင့်ကောင်းဝင်မယ်လို့မြန်မာနိုင်ငံရင်ဆိုင်နေရတဲ့စင်ကိုချက်တွေတော်တော်ဘာမှအရာထင်မှမဟုတ်ဘူးဆိုပြီးဆောင်းပါးကိုအစာချီထားပါတယ်။နိုင်ငံတကာအတိုင်းဝိုင်းနေနဲ့ဒေါအောင်ဆန်းစုကြည်ကိုအားနည်းသွားစေမယ့်အစားပို့ပြီးတော့အားကောင်းလုပ်ပေးဖို့လိုတယ်လို့လည်းဆိုပါတယ်။AI အဖွဲ့ဒါမှမဟုတ်အမေရိကန်သုတမရမိုက်ပန်စတင်မကဘသူမဆိုဒေါအောင်ဆန်းစုကြည်ကိုတိုက်ပြစ်တင်ဝေဖန်ဖို့အစဉ်သင်ရှိနေတယ်လို့ဆောင်းမရှင်ကဆိုပါတယ်ဒေါအောင်ဆန်းစုကြည်ရင်ဆိုင်နေရတဲ့အကြီးမားဆုံးဝေဖန်မှုတွေကတော့ရခိုင်ရေးမှာဒုက္ခသည်တွေဖက်ကရက်တီချင်းမရှိတဲ့အချက်နဲ့ကြမ်းကြုတ်ရက်စက်မှုတွေကျူးလွန်ခဲ့တယ်ဆိုပြီးဆွဆွဲခံရတဲ့မြန်မာစစ်တပ်အပေါ်ရှုံချပြောဆိုခြင်းမရှိတဲ့အချက်ပါမတရားမှုတွေကိုစန့်ကျင်ပြောဆိုတာထက်ဒီလိုဖြစ်ရတဲ့အကြောင်းရင်းကိုဖော်ထုတ်တာကပိုပြီးတော့အသုံးဝင်ပါတယ်စစ်တပ်ကိုဝေဖန်ပြောဆိုရာဟာနေရပြန်မှုကြောက်လန့်နေတဲ့ဒုက္ခသည်တွေအတွက်အထောက်အကူမဖြစ်စေသလိုဒုက္ခသည်တွေအတွက်ပိုကောင်းမွန်တဲ့အနာဂတ်ကိုလည်းမဖန်တီးနိုင်ပါဘူး။လုံခြုံပေးကင်းပြီးသဟစာရကြတဲ့ဝန်ကျင်တစ်ခုတည်ဆောက်ဖို့ဆိုရင်တရားဥပဒေစိုးမိုးမှုရှိဖို့လိုပါတယ်။လူမျိုးစုအတိုင်းဝိုင်းကြားအမုံတရားတွေကြီးစိုးနေပြီးဥပဒေစိုးမိုးရေးတာဝန်ရှိသူတွေကိုယ်တိုင်အကြမ်းဖက်မှုကျူးလွန်နိုင်တဲ့ဒေသမှာဘလို့တရားဥပဒေစိုးမိုးအောင်လုပ်မလဲလို့ဆောင်းမရှင်ကမေးခွန်းထုတ်ထားပါတယ်။ဒေါအောင်ဆန်းစုကြည်ကိုမြန်မာအစိုးရကောင်းဆောင်အဖြစ်နိုင်ငံတကာမီဒီယာမှာဖော်ပြပါရယ်ဒါပေမဲ့လည်းကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်နဲ့မြန်မာစစ်တပ်တို့ဟာဒေါအောင်ဆန်းစုကြည်ရဲ့အုပ်ချုပ်မှုအောင်မှာမရှိပါဘူးတခါအရေးပေါ်အခြေအနေဖြစ်လာရင်စစ်တပ်ကအာဏာသိမ်းတဲ့ကြောင်းဖွဲ့စည်းပုံမှာပြဋ္ဌာန်းထားတာပါဒေါအောင်ဆန်းစုကြည်အနေနဲ့လည်းစစ်တပ်နဲ့ဆက်ဆံရေးပြေလောင်သတိနဲ့လုပ်ကိုင်နေရတာပါရှိခိုင်အရေးနဲ့ပတ်သက်လို့ Coffee Annan Commission ရဲ့အကြံပြုချက်တွေကိုအကောင့်ထဲပေါ်ဆောင်ရွက်နေပြီးရှေ့ဆက်လုပ်ကိုင်စရာအတော်များများကြာနေပါသေးတယ်ဒါပေမဲ့အိန္ဒိယဘင်္ဂလားဒေ့ရှ်ကနေခွင့်ဝင်လာသူအဖြစ်မြန်မာအများစုတို့ရှုမြင်နေတဲ့ရိုဟင်ဂျာဒုက္ခသည်တွေအပေါ်စာနာထောက်ထားမှုနဲ့ပါတဲ့အတွက်လုပ်ငန်းတွေထင်သလောက်ခရီးမပေါက်နိုင်ဖြစ်နေရပါတယ်။ဒါကြောင့်ဒေါအောင်ဆန်းစုကြည်အနေနဲ့သူ့ရဲ့ရည်တည်ချက်တွေထုတ်ဖော်ပြောဆိုခဲ့မယ်ဆိုရင်နိုင်ငံတကာမှအမြင်ကောင်းဝင်မယ်လေပြည်တွင်းကစင်ကိုချက်တွေတော်တော်ဘာမှအရာထင်မှမဟုတ်ဘူးလို့ဆောင်းမရှင်ကဆိုထားပါတယ်။ငြိမ်းချမ်းရေးတင်ငင်သားကနေအပယ်ခံဘွားအဖြစ်ဂုံပြေညွန်းနှံခဲ့ရတဲ့ဒေါအောင်ဆန်းစုကြည်ဆိုတဲ့ကောင်းစဉ်နဲ့ The Guardian သတင်းစာမှာ Hannah Ellis Peterson ကရေးသားထားတဲ့ဆောင်းပါးကနေကောင်းထုတ်တင်ပြပါောင်းမယ်။2015ခုနှစ်ရွေးကောက်ပွဲမှာအနိုင်ရပြီးနိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်ဖြစ်လာတဲ့အချိန်မှာဒေါအောင်ဆန်းစုကြည်ကိုမြန်မာနိုင်ငံရဲ့အပြောင်းအလဲကြီးတွေဆောင်ကြည့်မဲ့သူအဖြစ်ကောင်းချီးဩဘာပေးခဲ့ကြပါတယ်။ဒါပေမဲ့လည်း၃နှစ်ကြာတဲ့အချိန်မှာတော့တည်င်းထောက်တွေကိုဖန်စီထောင်ကြပြီးရခိုင်ပြည်သားမှာလူမျိုးရုံးတက်ဖြတ်မှုတွေကျူးလွန်ခဲ့တဲ့အစိုးရအဖွဲ့ရဲ့ခေါင်းဆောင်ဖြစ်တဲ့ Nobel ဆုရှင်ဒေါအောင်ဆန်းစုကြည်ရဲ့ဂုဏ်သိက္ခာတွေကြားဆင်လာသလိုမြန်မာနိုင်ငံကိုလည်းအတိတ်ကလိုဖိနှိပ်မှုတွေရှိနေတဲ့နိုင်ငံတကူအဖြစ်နိုင်ငံတကာကရှုမြင်လာကြတယ်လို့ဆောင်းမရှင်ကရေးသားပါတယ်။ဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့မြန်မာအစိုးရအနေနဲ့ရခိုင်ကနေဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးသွားတဲ့ရိုဟင်ဂျာတုတ်ကတဲ့9သိန်းကျော်ကိုပြန်လည်ခံမှုရွေးချယ်မရှိဘူးလို့အများကရှုမြင်နေတာပါ။2015ရွေးကောက်ပွဲအောင်နိုင်ခဲ့တဲ့အချိန်ထိ The Lady ဆိုပြီးဒေါအောင်ဆန်းစုကြည်ကိုသူတော်စင်တဦးလိုအောင်နိုင်ငံကရှုမြင်ထားကြပြီးငြိမ်းချမ်းရေးနဲ့ဒီမိုကရေစီရေးရဲ့တရားကောင်တစ်ခုအဖြစ်လက်ခံခဲ့ကြတာပါ။ဒါပေမဲ့လည်းတကားနောက်ပွဲကဒေါအောင်ဆန်းစုကြည်ဟာခေါင်းဆောင်တဦးအနေနဲ့အသေးအမွားကိစ္စမျိုးကိုတောင်းလိုက်ပြီးတော့ထိန်းချုပ်စီမံတတ်သူဖြစ်တယ်လို့လည်းဆောင်းမရှင်ကရေးပါတယ်။လူအခွင့်ရေးဖက်ကရက်တီတူအဖြစ်ကနေလူမျိုးရုံးတပ်ဖြတ်မှုတွေကျူးလွန်တာကိုလူငင်းခွင့်ပေးတာသူအဖြစ်ပြောင်းလဲသွားတဲ့ဒေါအောင်ဆန်းစုကြည်ပေါ်သူ့ကိုထောက်ခံသူတွေအားတင်ခဲ့ကြတယ်လို့လည်းဆိုပါတယ် တခါဒေါအောင်ဆန်းစုကြည်ရဲ့ NLD ပါတီကလွတ်တော်ကိုယ်စားလှယ်ရေးအမတ်နေရအများစုရထားပေမဲ့သုံးနှစ်ကြာတိုင်အောင်ဒီမိုကရေစီအရေးမြင့်တင်ပေမဲ့ဥပဒေတွေအကောင့်ထဲပေါ်ပြဋ္ဌာန်းနိုင်ခြင်းမရှိသေးဘူးလို့လည်းဆိုထားပါတယ်။တခါဆုံးဖြတ်ချက်ချဖို့လိုရင်လည်းကြီးသည့်ဖြစ်စေငယ်သည့်ဖြစ်စေဒေါအောင်ဆန်းစုကြည်ကိုတင်ပြနေရတဲ့အတွက်မြန်မာအစိုးရဘက်လုပ်ငန်းတွေထင်သလောက်အထမမြောက်ဖြစ်နေရတယ်လို့ဆောင်းမရှင်ကသုံးသပ်ရေးသားထားပါတယ်ရှင်။VOA မြန်မာပိုင်းအစီအစဉ်ရဲ့စနေနေ့မနက်ဖြန်အစီအစဉ်တွေကိုဆက်ပြီးတော့ထုတ်လင်းနေပါတယ်။အခုတော့မနက်တိုင်းတင်ဆက်နေကြ American Idiom အသုံးအင်္ဂလိပ်စာသင်ခန်းစာအလဲပါ။ဒေါ်လာလာတန်းက George Crow နဲ့အတူတင်ဆက်ထားပါတယ်ရှင
်။ဒီနေ့မြန်မာတွေတင်ပြပေးနေ Idiom အသုံးကတော့
Like turkeys voting forEarly Christmas.
ဖြစ်ပါလေ။စာလုံးပေါင်းက L-I-K-E, like ကတူရာ T-U-R-K-E-Y-S, turkeys ကကျက်စင်တွေ V-O-T-I-N-G, voting ကမဲပေးတာထောက်ခံတာ F-O-R, for ကအတွေ E-A-R-L-Y, early ကစောတာ C-H-R-I-S,ဒီ MES Christmas က Christmas ပွဲတော့ဆိုတော့ဒီကိုခွန်ရဲ့တိုက်ရိုက်ဒီပဲကတော့ကျက်စင်တွေက Christmas စောစောကြပါစေလို့ဆူတောင်းနေကြတယ်မဲပေးနေကြတယ်ဆန္ဒပြုနေကြတာနဲ့တူနေတယ်ဆိုတာပါပဲကျက်စင်သားတွေကို Thanksgiving ကျေးဇူးတော်နေ့နဲ့ Christmas မှာအကောင်လိုက်ပေါင်းစားကြတာ Roast လို့စားကြတာဒီလိရှိလို့ကျက်စင်တွေက Christmas စောစောကြပါစေလို့ဆူတောင်းသူဖြစ်နေတယ်ဆိုရင်idiom ဆိုရဲတို့ right ဒီပဲကတော့ကိုဘဝဆုံးရှုံးရလေအောင်ကိုတိုင်ကမြ мян ဖြစ်ပါစေလို့ဆုတောင်းတာနဲ့တူတယ်လို့အဓိပ္ပာယ်ရပါတယ်။ဒီနေ့တော့ကိုဘဝပစ္စည်းအားပစ္စည်းချောင်းဥတီနေတဲ့အခြေအနေကိုကိုကလက်ခံနေတာလည်းဖြစ်ပါတယ်။ကျမတို့မြန်မာမှာတော့ကိုကျမစိုးကိုဖန်တီးတာကိုတည်တွင်ကိုတူးတာလို့အနည်းဆက်ဆုံးရှိတယ်လို့ဆိုရမှာပါ။ဒီသုံးနဲ့ပတ်သက်လို့ George Crow ပြတဲ့ဥမာကတော့
If you guys keep drinking and gambling, it'll be like turkeys voting for early Christmas.
ကိုလူတို့အရက်တော့လောင်းကစားတာဆက်ပြီးလုံနေကြမယ်ဆိုရင်တော့ကိုကျမစိုးကိုဖန်တီးနေကြတာနဲ့တူတယ်လို့ဒီပဲရပါတယ်။ George Crow ပြတဲ့ဥမာကိုနောက်တစ်ခါနားဆင်ကြည့်ကြရအောင်ပါ
။ If you guys keep drinking and gambling,It'll be like turkeys voting for early Christmas.
ကိုဘဝဆုံးရှုံးရလေအောင်ကိုတိုင်ကမြ мян ဖြစ်ပါစေလို့ဆုတောင်းတာတနည်းတော့ကိုဘဝပျက်စီးရာပျက်စီးချောင်းဥတီနေတဲ့အခြေအနေကိုကိုကလက်ခံနေတာကိုရည်ညွှန်းပြောခြင်းဘယ်လိုပြောမလဲ
Like turkeys voting for early Christmas.
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီနေ့မနေ့တွေကျင်းပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်
တော်လလတန်းနဲ့ George Crow တင်ဆက်ထားတဲ့အင်္ဂလိပ်စာသင်ခန်းစာကိုနားဆင်ခဲ့ကြတာပါရှင်ဒီအစီအစဉ်ကို VOA မြန်မာပိုင်းရမနေ့ပိုင်းအစီအစဉ်တွေမှာနေ့စဉ်ထုတ်လင်းပို့ချပေးနေတာဖြစ်ပါတယ
် VOA မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကို Democratic မြန်မာအတန်း DVB ရုပ်သံလိုင်းကနေဖန်ယူကြည့်ရှုနိုင်ပါတယ် DVB ရုပ်သံစလောင်းကနေဒီနေ့ည10နာရီနဲ့မနေ့9နာရီခွဲအချိန်မှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia 7ဂျိုးလူကနေပြတာတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆုံမေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို DVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင
်။VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးတော့ဝေဖန်အကြံပေးကြဖို့လဲထပ်ပြီးတော့ဖိတ်ခေါ်ပါရစေ။အခုတော့အပတ်စဉ်ကဏ္ဍနောက်တစ်ခုဖြစ်တဲ့အမျိုးသမီးကဏ္ဍပါ။အမေရိကန်နိုင်ငံခြားရေးဌာနကကမကရပြုတဲ့ YCL လို့ခေါ်တဲ့အရှိတောင်အရှာလူငယ်ကောင်းဆောင်မှုရှေ့ရှုဆောင်ရွက်တဲ့အစီအစဉ်နဲ့အမေရိကန်ပြည်ထောင်စုကိုမကြာသေးမီကလာရောက်လေ့လာခွင့်ရခဲ့တဲ့လူငယ်ကောင်းဆောင်တွေနဲ့စကိုင်းတိုင်းကလေးမျိုးကမတနာအေးလဲပါဝင်ပါတယ်။သူဟာ Women for Justice Program ဆိုတဲ့အမျိုးသမီးများအတွက်တရားမျှတမှုရရှိရေးအစီအစဉ်မှာလှုပ်ဆောင်နေသူလည်းဖြစ်ပါတယ်။ မြန်မာနိုင်ငံမှာအမျိုးသမီးများအပေါ်လိမ့်မိုင်းဆိုင်ရာအကြမ်းဖက်မှုနဲ့အိမ်လူရဲ့အကြမ်းဖက်မှုဟန်တာရေးကြိုးပမ်းမှုနဲ့ပတ်သက်လို့မတ်တနာအေးနဲ့တွေ့ဆုံမြတ်ပြီးတည်တင်းဘက်အမျိုးသမီးကဏ္ဍမှာတော်တော်တော်တန်းတန်းကတော်လလတန်းကတင်ပြထားပါတယ်ရှင်
ဒါ ਈ ရခုမင်းတန်ပြောင်းပြီးကိုဒီ white silly အစီအစဉ်နဲ့ရောက်လာတယ်ဆိုတဲ့ခါကျတော့ဘယ်လိုရောက်လာလဲနည်းနည်းရှင်းပြပေးပါလား
white silly ကတူက US Embassy ရန်ကုန်ကနေမှာတူကဒီ announce လုပ်တဲ့ဒီ application ကို announce လုပ်တဲ့ချိန်မှာကျမတို့ကရှောက်ရတယ်ရှောက်ပြီးမှတူကအစ်စ်စ်ပြန်ပြီးမှခွဲတယ်အဲ့မှာဒီမှာပြန်နေကျမကအခုက civic engagement and women empowerment program ဖြစ်တယ်အဲ့မှာကသူတို့၃ယောက်ရွေးတယ်အဲ့ဒါ၃ယောက်ထဲမှာပါလာတာဖြစ်ပါတယ
်အဲ့တော့တန်တာအေးကမြန်မာနိုင်ငံမှာ women empowerment ပေါ့နော် youth media ရဲ့စွန့်အင်ညှိနှိုင်းရေးအတွက်လှုပ်ဆောင်နေတယ်ဆိုတော့အဲ့ဒီကြောင့်နေရှိပြပေးပါလားကျမတို့
ကျမကတရားမျှတမှုတော်အမျိုးသမီးများဖွဲ့စည်းအင်္ဂလိပ်လိုဆိုရင်တော့ women for justice WG လို့ခေါ်တယ်အဲ့တော့ကျမတို့ကဒီကလေးမျိုးမှာခြေချတယ်ကလေးမျိုးစကိုင်းတိုင်းမှာဖြစ်ပါတယ်အဲ့တော့ကျမတို့မှာကဒီလုပ်ငန်းစဉ်၄ခုရှိပါတယ်တစ်ခုကတော့ငင်းချင်းရေးနဲ့ပြန်လည်တမိရေးအဲ့ဒီငင်းချင်းမှာတော့ဒီကျမတို့လက်ရှိမြန်မာပြည်ရဲ့ငင်းချင်းရေးကိုရရှိလာအောင်အောက်ခြေဒေတာကိုအဓိကကျမတို့ကငင်းချင်း process တွေတည်အောင်နားလည်အောင်ဆီမှာကျမတို့ကတက်နိုင်တဲ့ဘက်ကနေမှကျမတို့ကဒီဆွေးနွေးပွဲတွေအသိပညာဟောပွဲတွေလုပ်တာဖြစ်တယ်။ပြီးလို့ရှိရင်အမျိုးသမီးများပေါ်အကြံပေးမှုပပျောက်ရေးလုပ်ငန်းစီရှိပါတယ်။အဲ့ဒီလုပ်ငန်းစီမှာဆိုရင်ကျမတို့ကဒီ Women Center တွေရှိတယ်။ပြီးလို့ရှိရင်အဲ့ဒီ Women Center မှာဆိုရင်ကျမတို့ကနေ့စဉ် case တွေလာပါတယ်။အဓိကတော့ဒီအင်ဒိုဂျင်ဖက်မှုတွေ၊အလိမ်ပိုင်းဂျင်ဖက်မှုတွေအဲ့လိုမျိုးတွေရှိတယ်။အဲ့ဒါတွေကိုကျမတို့ကအဓိကကူညီသွားတာဖြစ်ပါတယ်။ကျမတို့ကလေးဒေတာမှာဆိုရင်တနေ့လုံးမှတနေ့စားရတာဆိုတော့အများစုကကျမတို့ကဒီလမ်းစီတွေမပေးနိုင်ကြဘူး။ဒီအဓိကတရားရုံးသွားတယ်ဆိုရင်အဲ့တော့ကျမတို့ဒီတရားရုံးနေလာလို့ရှိရင်တို့လမ်းစေးတွေကျမတို့ကကူညီပေးတယ်ပြီးလို့ရှိရင်ကျမိုင်းစေးတွေကူညီပေးတာဖြစ်ပါတယ်ကျမတို့မြန်မာပြည်မှာဆိုရင်ထုံတန်းစင်လာအရာကျမတို့ပတ်စံနေတဲ့ငွေရေးချင်းနဲ့ရှင်းရတယ်ရှိတယ်ဒီအကြံဖက်မှုတွေဖြစ်လာလို့ရှိရင်အဲ့ဒါတွေကတကယ်မှာကရရှိမှာကကျမအတွေးခေါ်တွေကိုပြပြစေတယ်ဒီဟာတွေကအဲ့တော့ဒီဟာတွေစစ်မလုံအောင်ဒီတရားဥပဒေအရရှင်းလင်းရမှန်တိအောင်ဆိုမဲ့ကျမတို့အသိပညာဟောပြောပွဲတွေလုပ်တယ်ဟောပြောပွဲတွေလုပ်ပြီးနောက်မှာသူကအပြောင်းလဲတွေမြင်လာရတယ်လူတွေကဒီတရားဥပဒေအရရင်ဆိုင်ရဲလာတယ်ရင်ဆိုင်လာတာတွေကိုကျမတို့တွေ့ရတယ်ပြီးလို့ရှိရင်ကျမတို့ကဒီအမျိုးသမီးများနိုင်ငံရေးစွန့်ရင်မြင့်တရေးလုပ်ငန်းစဉ်ရှိတယ်အဲ့ဒီမှာကအဓိကအမျိုးသမီးတွေကိုကျမတို့ကဒီ internship တွေလုပ်ပေးတယ်3လနဲ့6လအဓိကတော့ဒီနိုင်ငံရေးအမျိုးသမီးတွေမှာအများများပါလာအောင်ဆိုမဲ့ကျမတို့ကအဲ့ဒီ program တွေလုပ်တယ်ပြီးလို့ရှိရင်နံပါတ်4မှာကဒီသုတေသနပြုတဲ့ဟာရှိပါတယ်ကျမတို့မှာ research program ရှိတယ်အဲ့ဒီမှာကတော့ဒီအဓိကမြန်မာပြည်မှာအကြမ်းဖက်မှုတွေရှိတယ်ဒီဥပမာ charity case တို့ပြီးမှမူရစီဝါနဲ့ပတ်သက်ပြီးမှဒီဟာတွေကိုကျမတို့ကသုတေသနပြုဖို့အစီအစဉ်ရှိတယ်အဲ့လိုတော့ဒါလုတ်ဖို့အစီအစဉ်တွေရှိတယ်။ဘာကြောင့်လဲဆိုမြန်မာပြည်မှာကဒီအကြံဖက်မှုတော့တနေ့နဲ့တနေ့တူပုံပုံများလာတယ်။အဲ့တော့ဘာတွေကြောင့်ဖြစ်ရမလဲဘလို့ဖြေရှင်းကောင်းမလဲဆိုမှကျွန်တော်တို့ဒီဟာတွေသူတည်တနာလုတ်ဖို့ရှိတယ်။ပြီးရင်ကျွန်တော်တို့မှာ Women for Justice ဆိုတဲ့ Facebook page ရှိတယ်။အဲ့ဒီမှာဆိုကျွန်တော်တို့အဖွဲ့တွေရဲ့အနေစဉ်လှုပ်ရှားတာတွေတော့အမြင်လို့ရပါတယ်လို့
ကျွန်မစိတ်ဝင်စားတာပေါ့နော်။မြို့မီမြတ်ပေါ့အကြံဖက်မှုပေါ့နော်။
ဟုတ်ကဲ
့။အင်ဒူကြီးအကြံဖက်မှုအခြေအနေကမြန်မာနိုင်ငံမှာဘယ်လိုရှိပါသလဲ။နောက်ပြီးတော့တန်တာအေးတို့အဖွဲ့ကအခုလိုပေါ့နော်အကူအညီပေးခဲ့တဲ့အတွက်ကြောင့်ဘယ်လိုမျိုးထူးခြားမှုတွေတွေ့ရပါသလဲ
ကျမတို့မြန်မာပြည်မှာကအင်ဒိုဂျင်ဖက်ကတော်တော်ကိုများတယ်ပြီးလို့ရှိရင်ဥပမာဆိုရင်ကျမတို့ဒီပအဝင်းချီမှာရံဖြစ်တာလင်မယားရံဖြစ်တာတွေတွေ့ရင်ကျမတို့ကတော့ဝေမပါဝေမရှင်းဒါအမုန်းမခံချင်ဘူးလို့ကျမတို့ပြောတယ်တိုးတော်လဲကျမတို့ကဒါကတဘာဝမဟုတ်ဘူးဖန်တီးတဲ့ဟာဥပမာအမျိုးလေးနဲ့မရမှာကအကျမ်းမဖက်ဖဲနဲ့လည်းကောင်းကောင်းဖြည့်ရှင်းလို့ရတယ်။နှစ်ယောက်ဒါကောင်းကောင်းဖြည့်ရှင်းလို့ရတယ်။သို့တော်လည်းကျမတို့မှာကဒီဟိုရိုးနေပြီ။အဲ့လိုဂျားတုံးဂျားမဝင်ရဆိုတဲ့စကားပုံတွေလည်းရှိတယ်ဆိုတော့ကျမတို့ကတိတ်ပြီးမှကိုအလေးမထားရလည်းရှိတယ်။အဲ့တော့အမျိုးသမီးတွေကပူပူကြီးမှခံစားရတယ်။အဲ့တော့ကျမတို့တွေဒီရွာတွေမှာတွားလို့ရှိရင်ကျမတို့ပြောပြတာကဒါတွေကအကျမ်းဖက်မှုဆိုတာကသူ့မှာ domestic violence ကသူက circle ရှိတယ်။အဲ့ဒါက natural မဟုတ်ဘူး။အဲ့ကြောင့်ဒီဟာတွေကကျမတို့ကတားဆီးလို့ရတယ်။ပြီးလို့ရှိရင်ကျမတို့တစိမ်းကိုသွားရိုက်လို့မရအောင်ကိုမင်းမဆိုရိုက်လို့ရတယ်လို့ကျမတို့ထင်တယ်အဲ့တော့သူများကိုသွားရိုက်လို့ရှိရင်ကျမတို့ငွေကြေးတွေပေးရတယ်ရော်ရတယ်ဒီဟာတွေကမှားနေတဲ့အယူအဆတွေကအဲ့တော့ဒီကျမတို့ awareness ပေးလို့ရှိရင်အဲ့ဒီလိုတွေကျမတို့ထောက်ပြတယ်အဲ့ကျတော့နားလည်လာကြတယ်ပေါ့အဲ့တော့ကိုအမျိုးသမီးကိုလည်းကိုမှရိုက်ပန်ခွင့်မရှိဘူးလောက်ပန်ခွင့်မရှိဘူး responsibility ကောင်းကောင်းနှစ်ယောက်စလုံးကယူရမယ်ဆိုတဲ့ဟာတွေကိုတိလာတယ်အဲ့လိုမျိုးတွေတော့ကျမတို့ကြုံတွေ့ရတယ်ပေါ့
အင်ဒူရဲ့အကြံဖက်မှုမှာအမျိုးသားပေါ့နော်
ဟုတ
်ကိုရဲ့ဇနီးကိုအဲ့လိုမျိုးကိုတိလက်ရောက်ပေါ့နော
်ဟုတ်
ရိုက်နှက်လို့ဖြစ်ခဲ့လို့ရှိလို့ရှိရင် ဥမာဖြင့်အမျိုးသမီးရလည်းဒီအမှုလုပ်ရှင်တယ်ဆိုရှင်တန်တာဤလူဘက်ကောအကူအညီပေးတာရှိတာ
ဟုတ်ကဲ့ကျမတို့ကတော့အကူအညီပေးတယ်ဒါပေမဲ့ကရန်ကန်ရှင်ရဲ့သဘောအတိုင်းကိုပဲကျမတို့လုပ်ပေးတယ်ကျမတို့ကအမျိုးသမီးဖွဲ့စည်းဖြစ်ပေမဲ့အမျိုးသမီးဘက်မှာဟိုဘာဟိုတစ်ဖက်ဆောင်ရေးတာမဟုတ်ဘူးအမျိုးသမီးကလုပ်ချင်မှတူဆန္ဒအတိုင်းကျမတို့ကူညီပေးတယ်ပြီးလို့ရှိရင်လှုပ်ဖို့ကျမတို့ဖိအားမပေးပါဘူးသူ့သဘောအတိုင်းဟိုဥမာပထမမှာတချို့တွေကတော့ကျမတို့စီရင်လာဖို့ ਨੇ ရင်ဖုန်ပြီးမှတရားဥပဒေအရမှာတွားရတယ်လည်းရှိတယ်တချို့ကရင်ဖုန် ਨੇ တရားဥပဒေအတိုင်းစောင့်ရုပ်ပေးဖို့ကူညီတောင်းလို့ရှိရင်ကျမတို့ပြန်ပြီးမှစောင့်ရုပ်ပေးပါတယ်အ
ဲ့လိုအင်းတွင်းအကြံဖက်မှုပေါ့နော
်ဟုတ်ကဲ့
မြန်မာနိုင်ငံမှာဖိအားခြင်းအဓိကအကြောင်းကဘာတွေပါလဲရှင်
ကျမရဲ့အမြင်မှာဆိုရင်ကျမတို့ရဲ့ဒီ custom norm နဲ့အရင်များတယ်ပတ်ဝန်းကျင်ဖြစ်အားတွေအရင်များတယ်ဒလီထုံထုံဥပဒေအနေမှာကြောင့်အမျိုးသမီးကဘလို့နေရမယ်ဘလို့ဆိုတဲ့ဟာတွေကအရင်ကများနေတယ်အဲ့ဒါတွေကြောင့်ဖြစ်တယ်အဲ့တော့ဒီဟာတွေကိုကျမတို့ကများများ awareness လုပ်ပြီးမှဘာလဲ sex ကဘာလဲ gender လဲဆိုတဲ့ဟာကိုကျမတို့ရှင်းရှင်းလင်းလင်းနားလည်တယ်ဆိုရင်ဒီဟာတွေကရော့ကျနိုင်တယ်လို့ကျမတို့ယုံကြည်ပါတယ
်အဲ့ဒီ English အကြံဖက်မှုပေါ့နော်သူတို့ဟိုတလောကမြန်မာကျမရေးဝင်ကြီးဌာနနဲ့ WHO လို့ပါဆင်ခါစားထုတ်တဲ့နေရာမှာသူတို့တွေ့တာပေါ့နော
်
တိုင်းနဲ့ပြည်နယ်တချို့တွေမှာပေါ့နော်အင်းတွင်းအကြံဖက်မှုကတမန်အဖြစ်ဆိုလို့ရှိရင်ယူဆတာကပညာနည်းတဲ့လူကျန်းစားစီးရဲတဲ့ကျန်းစားမှာဖြစ်များတယ်ပေါ့နော်ဒါပေမဲ့လို့လေအဲ့ဒီမှာတွေ့ရှိတာကတော့ဒီအလွှာအသီးသီးမှာဖြစ်နေတယ်ဆိုတဲ့ဟာကိုတွေ့ရှိရတယ်လေတဏ္ဍာရီတို့အတွေ့အကြုံရအောင
်မှန်ပါတယ်ဘာလို့လဲဆိုရင်အောက်ခြေမှာသူ့အဆင့်တန်းနဲ့သူဖြစ်နေတယ်ဥပမာရန်ကုန်လောက်မှာကျမတို့ဥပမာမြို့တွေပြောမှဆိုရင်လည်းမြို့မှာလည်းဖြစ်နေတာပဲကျမတို့မြန်မာပြည်မှာကပက်ထရစ်ကစ်စနစ်ကျမတို့ကဖော်ရတာအရင်ကြီးဆိုတယ်ထုံးနှင်းစီလာအရာဆိုရင်အမျိုးသမီးကနေရတာကမှသူကနှိမ့်ချနေတယ်အဲ့တော့ဒီဟာတွေကတော့အများကြီးလှုပ်ရှားလို့သေးတယ်လို့ကျမမြင်ပါတယ်တော်ရင်တန်အောင်တော့ပြောင်းမှာမဟုတ်ပါဘူးအ
ဲ့တော့တန်တဲ့အီတို့အဖွဲ့စီကအကူအညီပေးနေတယ်ဆိုတဲ့ခါကျတော့နှိုးချမှုရှိစီအောင်ပေါ့နော်ဒီအမျိုးသမီးတွေရောအမျိုးသားတွေရောတူတူပဲပေါ့နော
်အဲ့လက်တလောမှာကျမတို့ဖွဲ့စီအမျိုးသမီးကိုအရင်ဦးစားပေးပြီးမှတင်နံပေးပါတယ်ဘာလို့လဲဆိုရင်ကျမတို့ကအမျိုးသမီးကိုယ်တိုင်ကအမျိုးသမီးခွင့်ရကိုမတိကျအောင်ဖြစ်နေတယ်အဲ့တော့အမျိုးသမီးတွေကိုကိုယ့်ရဲ့ခွင့်ရတည်ပြီးပြီဆိုရင်အမျိုးသားတွေကိုရောတန်းတူကျမတို့ကတင်နံပေးမှဖြစ်ပါတယ်ဘာကြောင့်အဲ့လိုခွဲရလဲဆိုရင်အမျိုးသားနဲ့အမျိုးသမီးကိုကျမတို့ကတင်နံနေခေါ်တယ်ဆိုရင်အေးအမျိုးသမီးတွေကစကားမပြောရတော့အမျိုးသားတွေရှိရမှာအဲ့တော့အမျိုးသားတော့ပြောနေတယ်အမျိုးသမီးတော့မပြောနေဘူးအေးအဲ့လိုမျိုးတွေရှိလို့ဒါကျမတို့ကအမျိုးသမီးကိုအရင်ပေးတယ်အဲ့ဒါပြီးမှအမျိုးသားနဲ့ပြန်ပေးတာဖြစ်ပါတယ
်နောက်တစ်ချက်ကျမတွေ့ရတာကတော့အဲ့ဒီစီရင်ခံစားမှာတော့အမျိုးသမီးတွေအနေနဲ့ဒီစီးပွားရေးအရာဝီဂျီအရာ
ဟုတ်ကဲ
့အားကြောက်ကြောက်ရအားကိုနေရမယ်ဆိုရင်သူတို့ကပို့ပြီးတော့အကအကွယ်မဲ့တဲ့နေရာမှာရောက်တယ်ဆိုတာသိရတယ်ဆိုတော့ခါကျတော့အမျိုးသမီးတွေရောဒီကိုချရာဘူးကိုရနိုင်အောင်ပေါ့နော်စီးပွားရေးအရာရနိုင်အောင်လို့ဘလို့မြန်မာနိုင်ငံမှာအခုတန်တော့အေးလို့တွေ့ခဲ့တဲ့အတိုင်းဝိုင်းမှာဟောဘလို့ချင်းနေရှိပါ
ဒီလိုရှိတယ်ကျမတို့အဖွဲ့အနေနဲ့ဆိုရင် domestic violence တုံတွေ့တဲ့လူတွေကအများစုကအလုံးလုံးပြင်မဲ့လဲကျမတို့မြန်မာပြည်ကဆင်းရဲကြတော့တယောက်တည်းရစ်တည်နိုင်ဖို့အရန်ခက်ခဲပါတယ်အဲ့တော့တချို့လူတွေအမျိုးသမီးတွေကလာတဲ့ချိန်မှာကျမတို့ရုံးလာတဲ့ချိန်မှာစားတုံးကတော့ဒါကွဲမယ်ပြဲမယ်ပေါ့ဒါမှလည်းရေရှိမှာကပြန်မကွဲတာလည်းအများကြီးတွေ့ရတယ်
ပြည်သားသမီးတွေရှိ
ဟုတ်တယ်အဲ့တော့သားသမီးမျက်နှာငယ်တာရယ်ပြီးလို့ရှိရင်သူတို့က economic မှာ independence မဖြစ်တာရယ်အဲ့လိုမျိုးတွေရှိတယ်ကျမတို့ရရချေးရတွေတောင်းမယ်ဆိုရင်အမျိုးသားအမျိုးသမီးကတောင်းတူလေသမားသို့တယ်လေအမျိုးသားအိမ်ပြန်လာလို့ရှိရင်တော့ပြန်လာရင်တော့ဒါ तू ကပြင်မနေဆိုရင်မှ तू ကတော့စာဖတ်လို့အချိန်ရတယ် TV ကြည့်ဖို့အချိန်ရတယ်လက်ဖေးသွားတော့ဖို့အချိန်ရတယ်ဒါပေမဲ့ကျမတို့မျိုးသမီးဘဝတွေကထမင်းဟင်းပြန်ချစ်တဲ့ internship တွေလုပ်တဲ့ကလေးတွေပြုစုရတယ်အဲ့တော့ကျမတို့ကပတ်ဝန်းရှင်နဲ့သွားစကားပြောဖို့အချိန်တွေမရှိလောက်ဘူးအဲ့တော့သူများကိုပဲကျမတို့ကဦးစားပေးနေတယ်ဂယူဆက်ဂယူဆိုင်နဲ့ကိုဟာနဲ့ကိုတခါတည်းကျမတို့မိသားမိကြတယ်ကိုဟာကိုဘလောက်ပြင်မနေတယ်ကိုကနားဖို့လိုအပ်တယ်ဆိုတော့ကျမတို့တခါတည်းကျတည်မရအောင်အဲ့လိုမျိုးတွေရှိတယ်အဲ့တော့ကျမအမြင်နဲ့ဒီကျမတို့အခုအဖွဲ့အနေပေါ့နော်ဒီ new victims တွေကျမတို့ဘလို့ livelihood အနေနဲ့ကိုညီရမလဲလို့ကျမတို့စဉ်းစားတယ
်
စဉ်းစားတဲ့အချိန်မှာဖြစ်နိုင်ချေပေါ့အားတော့ဒီကျမတို့စစ်ထုတ်ပေါ့နော်တိတ်လို့ရင်းတွေကိုတင်ပေးမယ်ရကန်းတွေကိုတင်ပေးရင်ကောင်းမယ်လို့တော့ကျမတို့ထင်တယ်အဲ့ဒါတော့စိတ်ထဲမှာရှိတယ်လို့ဖို့စီစဉ်အဲ့ဒါတွေတော့ရှိတယ်အဲ့ဒါဆိုတော့နည်းနည်းတော့တက်တာလာမယ်လို့ကျမထင်တယ်
'Cause it only serves to make me more determined to achieve my final goal.
တော်လားရှင်တွေကြားခဲ့ရတာကတော့တော်လလတန်းတင်ဆက်နေတဲ့အမျိုးသမီးကဏ္ဍဖြစ်ပါတယ် VOA မြန်မာပိုင်းကနေစနေနေ့မနက်ခင်းအစီအစဉ်တွေကိုဆက်လက်ထုတ်လည်နေပါတယ်အခုတော့အပတ်စဉ်ကဏ္ဍနောက်တစ်ခုဖြစ်တဲ့သိပ္ပံနဲ့ဤပညာကဏ္ဍပါ
ဒီတစ်ပတ်မှာတော့မြန်မာနိုင်ငံတွင်ရေအားလျှက်စစ်ထုတ်လုပ်ရင်းနဲ့ပတ်သက်တဲ့ရှေ့အလားအလာတွေအကြောင်းစွန့်ဝင်ဝန်ကြီးဌာနဒုဝန်ကြီးဟောင်းဦးမော်တာထွေးကိုတော်ခင်မျိုးသက်ကမေးမြန်းပြီးသိပ္ပံနဲ့ဤပညာကဏ္ဍမှာတင်ပြထားပါတယ်ရှင်
တက်စစ်အားဒုံလုံးလောက်လောက်မရတဲ့မြန်မာနိုင်ငံအတွက်တက်စစ်တအားဖူလုံဖို့အတွက်ကြိုးစားရမှာအမကန်ဖြစ်နေထားနိုင်တဲ့ရေအားသုံးတက်စစ်ထုတ်လုပ်နေတဲ့အခြေအနေကိုစွန့်ရင်ဝန်ကြီးဌာနဒုဝန်ကြီးဟောင်းဖြစ်တဲ့အင်ဂျင်နီယာဦးမော်တာထွေးကပြောပြပေးမှာပ
ါဒီအမကန်နိုင်ငံမှာလောက်ရမှာကဒေနုံသက်တာတဲ့ဓာအားရဖို့ဆိုလို့ရှိရင်ဒီအလျက်စစ်ပြီးပေါ်ကျော်သွားတဲ့နိုင်ငံမှာဒီအလျက်စစ်ကိုဥတည်ပြီးတော့ဖိလို့ရမှာဗ
ျမြန်မာနိုင်ငံဟာထူးထူးခြားခြားပဲတောင်မြောက်ဖြတ်ပြီးစီးနေတဲ့မြစ်ကြီးတွေဒီမြစ်ကြီးတွေတဲကိုစီးဝင်နေတဲ့မြစ်လက်တက်တွေနဲ့ဖြားနေပြီးပြန်ပြည့်မြဲစွန့်ရင်တွေကရေအားနဲ့စွန့်ရင်ထုတ်လုပ်ဖို့အတွက်အခွင့်အလမ်းကောင်းတွေရှိနေပါတယ်ဒီအထက်မှာရေအားစွန့်ရင်နဲ့တက်စစ်ဓာတ်ရအောင်ထုတ်ရမှာတချို့မြစ်တွေဆိုထဲ့ပြီးတွက်စရာတော့မလိုဘူးလို့ဥမော်တာထွေကပြောပါတယ်
ကျွန်တော်တို့မြန်မာနိုင်ငံမှာအဓိကမြစ်ကြီး၄ခု၄ဆိုရရှိတယ်ဗျ။အဲမှာကျွန်တော်အေရာဝတီချင်းတွင်းစစ်တောင်းစံလင်ပေါ့ဗျ။အဲ့ထဲမှာကျွန်တော်ကချင်းမြစ်ကိုလုံးဝမကြည့်ဘူးဗျ။ချင်းမြစ်ကိုလုံးဝမကြည့်ပဲလုပ်လို့ရတယ်ဗျ။ဘာလို့လဲဆိုတော့ချင်းမြစ်မှာပူတန်းသွားလာရေးတွေကပင်မောလမ်းကိုပဲအပြူရတဲ့ဒေသတွေကတော်တော်များတယ်ဗျ။အဲ့တော့ဒါကိုကျွန်တော်တို့ကကြည့်ပြတော့မလိုပါဘူး။အေရာဝတီဆိုလည်းပဲကျွန်တော်ကဒီမြစ်ကြီးလားအောက်ဘက်ကိုဘာမှကြည့်ပြကိုမလိုဘူးဗျ။ဘာလို့လဲဆိုတော့ကျွန်တော်တွိုင်းလာရဒီအရာဒီကြီးကကျွန်တော်အသက်သွေးကြောဗျအဲ့ဒါကြောင့်မလို့ဒီဟာတွေကတော့ကျွန်တော်ကြည့်ကြလည်းမလို့ဗျနောက်ကစစ်တောင်းမြစ်ကြီးရောလဲစစ်တောင်းမြစ်ကိုလည်းကျွန်တော်ကမြစ်လက်တက်တရားလွှဲလို့မြစ်မှာကိုသွားကြည့်ကြလည်းမလို့ဗ
ျမြစ်ကြီးလေးတွေထဲမှာအေယာဝတီဟာမိုင်ပေါင်း1300ကျော်နဲ့အရှည်ဆုံးဖြစ်ပြီးချင်းတွင်းကမိုင်960စစ်တောင်းက198မိုင်ရှိပြီးမိုင်ပေါင်း960ကျော်ရှိတဲ့တန်လင်းမြစ်ကတော့ရေအားထုတ်ဖို့အတွက်တင့်တော်တဲ့အနေထားလို့ပြောပါတယ်ဘာကြောင့်ပါလဲ
တန်လင်းမြစ်ကိုပြန်ကြည့်တဲ့အခါကျတော့တန်လင်းမြစ်ကတော့ဘလုံးဆိုဥတန်းသွားလာရေးဘာညာသွားလေကျင်းမောကလုံးလို့မရဘူးကြာသူကကြောက်တယ်နဲ့ကြပညာနေနဲ့နောက်တော့ပြင်းပြောင်းနေမိုးရင်းကြတော့ပြင်းထန်နေတကယ်တမ်းကျတော့မြို့တော်မှာအဲ့ဒီတန်လင်းမြစ်ရဲ့ဘေးမှာရှိတဲ့မြို့ဟာကိုချိန်ဆုံးမှာတစ်မြို့လောက်ပဲအောက်နားလေးမှာတစ်မြို့လောက်ပဲစသဖြင့်မြို့နှစ်မြို့သုံးမြို့ပဲဒီမြစ်နဲ့မလန်းမကျန်းမှာကျွန်တော်တွေ့ရကြဒါပေမဲ့ရွာလေးတွေတော့ရှိပါတယ်ဒါပေမဲ့ဒါတွေကိုကျွန်တော်ကတန်လင်းမြစ်ကိုကျတော့ကျွန်တော်ကန့်ကျွယ်မယ်ဆိုရင်လည်းကန့်ကျွယ်နိုင်ပါတယ်အဲ့မဲ့တန်လင်းမြစ်ကိုကန်ကြွယ်တယ်ဆိုတဲ့နေရာမှာလေကြီးကြီးမားမားကျွန်တော်ကဒီလောက်ကန်ကြီးအကြီးလို့ပြီးတော့ကန်ကြွယ်တဲ့မျိုးမျိုးပဲနဲ့ကျွန်တော်အသိအသိနိုင်ငံနဲ့ဓာအားလိုအပ်ချက်ကိုဖြည့်ပြီးနိုင်တဲ့ကျွန်တော်တို့ဟိုကြီးကြီးကျယ်ကျယ်မဟုတ်တဲ့တမန်အငင်းမဟုတ်တဲ့ဟာမျိုးနဲ့ကန်ကြွယ်မယ်ဆိုရင်ကျွန်တော်ကန်ကြွယ်လို့ရပါလေကြာ
။ရင်းအားဖြင့်ဆက်ထုတ်ယူဖို့စဉ်းစားရမှာတွေ့ရတဲ့မြစ်ကြီးလေးတွေရဲ့အနေအထားတွေပါ။တကယ်ကဒီမြစ်ကြီးတွေတဲကိုစီးဝင်နေတဲ့မြစ်လက်တက်တွေမှာဓာအားထုတ်ယူနိုင်ရတဲ့ထုတ်ဖို့အတွက်မလုပ်နိုင်သေးတဲ့လုံးလက်ဆစီမံကိန်းတွေရှိနေပါတယ
်။မြစ်ကြီးလေးတွေရှိတယ်လောရမယ်လို့မဟုတ်ပါဘူးလား။အဲ့ဒီမြစ်ကြီးတွေကိုဝင်နေတဲ့စီးဝင်နေတဲ့မြစ်လက်တက်တွေအများကြီးရှိပါတယ်ဗျ။အဲ့ဒီမြစ်လက်တက်တွေဆိုတာဘယ်လိုဟာမျိုးလဲဆိုတော့အေယာဝတီမြစ်ထဲကိုဝင်နေတာဆိုရင်ရွှေလီမြစ်ရှိတယ်ပေါ့ဗျာ။ရွှေလီမြစ်ပေါ်မှာဆိုလို့ရှိရင်ကျွန်တော်တို့ကလက်ကောက်က6500လောက်လုံးစရာစီမံကိန်းနှစ်ခုရှိနေကြ။နှစ်ခုပေါင်းရင်6500ပေါ့နော်။အဲ့ဒါလုံးစရာနှစ်ခုရှိတယ်။အခုထိကျွန်တော်တို့အဲ့ဒါအားလုံးဒီဇိုင်းတွေပါတယ်အရှင်လေးဖြစ်နေတာဆိုပဲကျွန်တော်ကရက်နေတာဆိုပဲ၄လောက်ရှိပြီဗျာ။အဲဒါမျိုးပေါ့နောက်တစ်ခါကျွန်တော်တို့ဒီမိခမေဒီကမြစ်ထဲကိုကျွန်တော်ကစီးဝင်နေပြီရှိအချောင်းလေးမြစ်လက်ပြက်လေးကြီးရှိကြအဲဒီချင်းဒီနယ်ကမှာအဲ့ဒါမိခဥပမာလည်းမဟုတ်ဘူးကြအဲဒီမိခရဲ့ထဲထဲကိုစီးဝင်နေမြစ်ပြက်ကလေးဥပမာငေါ်ချမ်းခလို့ခေါ်ပါရကြအဲငေါ်ချမ်းခပေါ်မှာဆိုလို့ရှိရင်50လောက်လုံးလို့ရှိရင်600မီတာဝက်လောက်ရတယ်ကြအဲ့ဒါလည်းပဲနှစ်ခုလောက်ကပြီးနေပြီကြအရှင်းနဲ့ဖြစ်နေပြီလုံးမယ်ဆိုရင်စလုံးလို့ရပြီကြအဲနောက်တစ်ခါကျတော့ကျွန်တော်တို့ AOD မြစ်ထဲကိုဝင်နေထဲမှာနောက်တစ်လက်ကရှိတယ်ကြတာပိန်လို့ခေါ်ရကြအဲ့မြစ်ကအဲ့မှာတာပိန်ကနံပါတ်1တာပိန်နံပါတ်2ပေါ့ဗျာတာပိန်နံပါတ်2ကလည်းလုံးမယ်ဆိုရင်အရှင်းလင်းဖြစ်နေပြီကွာအဲ့တော့ဒါမျိုးတွေပေါ့ဗျာ
EOR မြစ်ကြီးတဲ့ကိုမြန်မာနိုင်ငံအလဲပိုင်းလောက်မှာစီးဝင်တဲ့နောက်မြစ်လက်တက်တစ်ခုကမြင့်ငယ်မြစ်ပါမြင့်ငယ်မြစ်မှာမြန်မာနိုင်ငံရဲ့အကြီးဆုံးရေအားလျှက်စစ်ဓာတ်ထုတ်တဲ့ရဲရွာစက်ရုံတည်ထားတာပ
ါဒီကျွန်တော်တို့ရဲရွာစီမံကိန်းကြီးရှိရကြရဲရွာစက်ရုံကြီးရှိရကြရဲရွာစက်ရုံကြီးအောက်ဘက်မှာ10မိုင်လောက်မှာကျွန်တော်ကရဲဝါဆက်ပြီးတော့ဆင်းလာတဲ့ဂျီယိုပဲကျွန်တော်ကရေစီးအားလေးကိုပဲတုံးပြီးတော့တင်မဲ့အဲမီဂါဝတ်60ကျော်လောက်ရှိတဲ့ဒီတုံဆိုတဲ့စီမံကိန်းရဲ့ရှိတယ်ကြာအဲ့ဒါလည်းပဲအချိန်နဲ့ဖြစ်နေကြီးကြလုံးမယ်ဆိုရင်ကျွန်တော်ကစလုံးမယ်ဆိုရင်၄လောက်ဆိုရင်ပြီးနေပါလေကြာနောက်တစ်ခုကျတော့ကျွန်တော်တို့ ဒီမှာဒီအရှိတဲ့မှာ15မိုင်မိုင်20လောက်မှာကျွန်တော်တို့ပေါင်းလောင်းမြစ်စွာရှိတယ်ဗျာပေါင်းလောင်းမြစ်စွာဟိုဘက်အပေါ်တက်သွားရင်ချောင်းဖြစ်သွားတာပါပဲအဲ့ဒီချောင်းပေါ်မှာလည်းပဲဘာမှအထိကဲမရှိဘဲနဲ့မဂါဝတ်100ကျော်လောက်ရမယ်အလဲပေါင်းလောင်းစွာလည်းရှိတယ်ဗျာအဲ့ဒါဆိုတာကတော့ကျွန်တော်တို့ကဓာကြီးကိုကင်မညာကြီးကိုကင်မဘလို့ကမိုင်းကြီးမှပြေလို့မဟုတ်ဘူးဗျာမြန်မာနိုင်ငံကပြောရင်အရှိတောင်မှာရှာမှာမြန်မာနိုင်ငံကပို့ပြီးတော့ဒီဟာအရင်မြစ်ကျော်ဝနိုင်ငံမရှိဘူးဗျာအဲ့တော့ဒီအခွင့်အရေးကိုကျွန်တော်ဆုံးရှုံးနေတာကျွန်တော်ရဲ့အားနည်းချက်ပဲ။အ
ဲ့ဒီလိုမျိုးဖြစ်ရတာဘာကြောင့်ပါလဲဆရာ
။အဲ့ဒါကကိုရုံးကဒီကွယ်စီဝါရီကိုသွားမယ်လို့ကျွန်တော်ကပြီးတဲ့အနှစ်30လောက်ကစခဲ့ပေမဲ့ကိုကကိုကကိုလည်းမလုပ်ကြဘူး။နောက်တော့နိုင်ငံသားလည်းပဲပြစ်ပုတ်မှုရှိတယ်။လာရောက်ရင်းနှီးမြှုပ်နှံတဲ့လူတွေကလည်းပဲကြောက်တယ်။နိုင်ငံရေးမတည်ငြိမ်ပါတို့သူတို့အတွက်ဥပဒေမျိုးတွေကမပြည့်စုံတာတို့ပေါ့ဗျာမျိုးစုံပေါ့အဲ့ဒါကြောင့်မလို့ဒါတွေကမလာကြဘူးဗျ။ဒါတိုင်းနဲ့အဲ့လိုအခြေအနေပြီးတော့ခုနောက်ပိုင်းကိုကြောင်းသွားတဲ့အခါမှာပြီးခဲ့တဲ့ရေကောက်ခံအစိုးရတစ်သက်တော့ဗျာအခုတစ်သက်တော့မဟုတ်ဘူးပေါ့အဲ့ဒီမှာစူးစမ်းကြည့်တယ်ဗျာစူးစမ်းကြည့်တော့ဘာဖြစ်လဲဆိုတော့ကျွန်တော်ကလွတ်လပ်ခွင့်ကြီးအများကြီးပေးတာဘာတွေစိတ်ဝင်လာလဲဆိုတော့တချို့ဖြတ်လို့ဖြတ်စည်းသမားတွေအများကြီးစိတ်ဝင်လာတယ်ဘလို့ရှင်းပြလို့မှလည်းမရဘူးဗျာနေရာလဲစိတ်ကိုသဘောပေါက်ရင်ဒိန်းလေးသမားတွေကတော်တော်ကြံ့ွက်တယ်ဗျာတချို့လည်းပဲသူတို့ရန်ကုန်ကနေပြီးတော့ကိုနေလေးကိုရှင်းပြီးတော့ကိုရွာသူရွာသားတွေကိုစီယုံပြီးတော့ရောက်ကမှာဖို့တွေပါလေကြာကြူးကြနေဆိုတော့နိုင်ငံတော်ကလည်းကျော်လည်းပြည်သူချင်းချင်းချင်းချင်းချင်းချင်းနဲ့စီယုံနေရတယ်လို့ဖြစ်တာဗျနောက်တစ်ခါကျွန်တော်ကအဲ့ဒီတက်တန်ရာရှိခိုက်သွားမဲ့ဟာတွေအကုန်လုံးကြီးရှိခိုက်မှုအနည်းဆုံးဖြစ်အောင်လုပ်မယ်ပြီးတော့ရှင်ပြန်လဲထူအောင်ရေးအကောင်းဆုံးဖြစ်အောင်လုပ်မယ်လို့ဘလို့ပြောပြောလဲမရဘူးဗျမသူတို့ပြောတာကတော့မယုံဘူးမယုံဘူးပြောတာဗျအဲ့တော့ကျွန်တော်ကဘာပြောရင်တော့ဆိုတော့မယုံစရာတော့အကြောင်းမရှိဘူးဗျပြည်သူရုပ်ောက်ခံဆိုရတာပြည်သူကိုယုံအောင်လုပ်ရမှာပဲဗျအရင်တော့ကတော့ခြားလိုက်ပါတော့ကြာအခုအချိန်ဒီမှာတော့ဒီလိုအချိန်ကြီးဖြစ်သွားပြီဆိုတော့ကျွန်တော်လုတ်ကိုလုတ်ရမယ်ဒါပေမဲ့အဲ့လိုပုံစံတွေကိုလည်းကျွန်တော်ရှင်းပြရမှာမယ်ဒီသားကံတွေထိခိုက်မှုသက်သာအောင်လည်းကျွန်တော်ကစူးစမ်းရမယ်ထိခိုက်သွားရင်လည်းကျွန်တော်အကောင်းဆုံးဖြစ်အောင်ဘယ်လိုပြန်လုတ်ပေးမလဲဆိုတာဟာကိုကျွန်တော်သူ့ကိုပြန်ပြီးတော့ပြန်ဝလုတ်ပေးရမယ်ကိစ္စပေါ့ဗျာ resettlement ကိစ္စသုံးပေါင်းမုံမုံနဲ့ rehabilitation လုတ်ပေးရမယ်ကိစ္စတွေဒီယူဆိုင်လုတ်ပေးရင်အောင်းကိုအောင်မြင်လေကွာ
အင်းမော်တာထွေးရဲ့ပြောကြားခြင်းလည်းပဲဒီတရင်ဖက်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်ပါနော်။သိပ္ပံနဲ့ဤပညာကဏ္ဍကိုကြားခဲ့ရတာပါရှင်။ POA ကနေထုတ်လွှင့်ပေးနေတဲ့ရုပ်မြင်သံကြားအစီအစဉ်တွေကို POA ရဲ့အင်တာနက်ဆာမျက်နှာဖြစ်တဲ့ burmese.voanews.com ရဲ့ပင်မဆာမျက်နှာရဲ့လက်ရဖက်မှာတွေ့ရတဲ့တိုက်ရိုက်နာစီရန်ဆိုတဲ့အောက်မှာနေစဉ် TV သတင်းလွှာ TV မဂ္ဂဇင်းနဲ့ဗီဒီယိုသတင်းတိုးတွေကိုကဏ္ဍအလိုက်အလွယ်တကူကြည့်ရှုနိုင်ကြပါရဲ့ရှင်။ခုတော့ကြာရှင်နေတဲ့အချိန်တွင်နောက်ဆုံးရသတင်းအချင်းချုပ်ကိုကိုအောင်လင်းကိုကျော်အောင်လင်းကပြောပြပေးပါဦး
။ရာသီဥတုဖောက်ပြန်ပြောင်းလဲမှုတွေရဲ့တန်ကြောင့်အမေရိကန်ပြည်တော်စုတွင်းမှာတော်မီလောင်နာတွေမိုးကောင်းရေရှားမှုတွေနဲ့အင်အားပြင်းတဲ့မုန်တိုင်းတက်ခိုက်တာတွေအပါအဝင်သဘာဝဘေးအန္တရာယ်တွေရင်ဆိုင်နေရတယ်လို့အမေရိကန်အစိုးရကထုတ်ပြန်တဲ့အစီရင်ခံစာတစ်စောင်မှာဖော်ပြထားပါတယ်။အစိုးရဌာနတရားစင်ကျော်နဲ့သူတွေတီ300ကျော်တို့အခုကြီးနဲ့ရေးသားထုတ်ပြန်တဲ့ဒီစီရင်ခံစာဟာသမ္မတတော်နဲ့ Trump မူဝါဒတွေနဲ့တော့ဆန့်ကျင်နေတာပါ။ဆာမျက်နှာပေါင်း1000ကျော်ပါဝင်တဲ့အဲ့ဒီစီရင်ခံစာမှာသတိပေးထားတာကကဘာကြီးပူနွေးလာမှုကြောင့်ပိုပြင်းထန်ပြီးတော့အချိန်ပိုကြာမဲ့သဘာဝဘေးအန္တရာယ်တွေထပ်ကြုံလာရနိုင်တာဆိုတဲ့ကိစ္စပါပဲ။ဒီလိုအခြေအနေတွေကိုရှောင်လွှဲနိုင်မှုဆိုလို့ရှိရင်ထိရောက်တဲ့အကူအညီဆောင်ရွက်မှုတွေလိုတယ်။အဲ့ဒါတွေအတွက်မူဝါဒတွေချမှတ်ပြီးဆောင်ရွက်ရမယ်လို့ဆိုပါတယ်။ကုလသမဂ္ဂကဥရောပသမဂ္ဂကနေပြီးတော့ဗြိတိန်ခွဲထွက်ရေးသဘောတူညီချက်မူကြမ်းကိုအပြည့်တက်ဖို့တောက်ကြနေတဲ့ကဥရောပသမဂ္ဂညီနိုင်ရေးမှုတွေနဲ့ဗြိတိန်နိုင်ငံတို့ဆွေးနွေးကြကြပါတယ်ဒီတင်းနေနေကြတော့ချင်းအဲ့ဒီသဘောတူညီချက်ကိုအတည်ပြုတော့မှာပါဒါပေမဲ့လည်းစပိန်နိုင်ငံကဂျီဘရော်တာရေးလက်ကြားမှာနောက်ဆုံးချိန်ကျမှဒီကပ်ပြီးတော့အနာဂတ်နဲ့ပတ်သက်လို့အမှတ်ကန်ချက်ပေးဖို့တောင်းဆိုခဲ့ပါတယ်1973ခုနှစ်ထဲနဲ့တက်နေခဲ့တဲ့ဗြိတိန်နဲ့စပိန်နိုင်ငံကြားပြဿနာကိုစပိန်ဘက်ကအခုပြန်တောင်းဆိုလာတာဖြစ်ပါတယ်ပြည်ကနေနှစ်နှစ်အတွင်းစိုးရိမ်မှုကောင်းလောက်အောင်ဘာသာရေးဖိနှိပ်မှုတွေရှိခဲ့တဲ့နိုင်ငံ20ကျော်အတွင်းမြန်မာနိုင်ငံလည်းပါဝင်တယ်လို့ကြာတာပရိနိကထုတ်ပြန်တဲ့2018ခုကမ္ဘာတဝန်းဘာသာရေးလွတ်လပ်မှုခွင့်ဆိုင်ရာအစည်းအဝေးစာထဲမှာဖော်ပြထားပါတယ်နိုင်ငံပေါင်း196နိုင်ငံလေ့လာပြီးတော့အဲ့ဒီအစည်းအဝေးစာထွက်လာတာပါလွန်ခဲ့တဲ့မျိုးသားရေးဝါဒကြောင့်ဘာသာရေးနှစ်ခုခံရတဲ့နိုင်ငံတွေထဲမှာတရုတ်အိန္ဒိယမြောက်ကိုရီးယားမြန်မာဗီယက်နမ်နဲ့ကာဂစ္စတန်နိုင်ငံတွေပါဝင်ပါတယ်
တင်ချင်းချက်ကိုကိုကြောင်ဝင်ကြီးညာခဲ့တာပါဒီမနက်အတွက်စီစဉ်ထုတ်လို့ရမှာကမှအင်ဂျင်နီယာဖြစ်ပြီးအင်ဂျင်နီယာကတော့ Kelvin Fowler ဖြစ်ပါတယ်ဒီကနေ့ညနေခင်း6နာရီခွဲနဲ့9နာရီဒီစီစဉ်တွေကိုလိုင်းဒိုမီတာ1925နဲ့ည9နာရီနဲ့10နာရီဒီစီစဉ်တွေကိုတော့လိုင်းဒိုမီတာ1925 30နဲ့လိုင်းလာမီတာ190တို့ကနေထုတ်လင်းပေးသွားအောင်ပါတောသားရှင်များနဲ့တကွာမြန်မာပြည်သူပြည်သားအပေါင်းချမ်းမွှင်းလမ်းပါစေရှင် VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျွန်မအနံလောပါ
This program has come to you from the Voice of America, Washington.